Welcome to the Voice of America in Burmese.
ပြန်ပေါင်းကင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American အတန်းကနေ2023ခုနှစ်မတ်လ4ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ9မီတာ19 25 30နဲ့လိုင်းလမီတာ190အပြင် View ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အတန်းလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျမကတော့စုမြတ်ပါပါရှင်။ရုရှားကကွယ်ရေးဝန်ကြီးယူကရိန်းနိုင်ငံတည်းထီသွားပြီးတော့ရှေ့တန်းမှာစစ်တိုက်နေတဲ့ရုရှားတပ်တွေကိုစစ်ဆေးခဲ့ပါတယ်။နိုင်ငံတကာအမှုမြူစွမ်းရည်အေဂျင်စီ IAEA ရဲ့အကြီးအကဲအီရန်မှာရောက်နေပြီးတော့အီရန်သမ္မတနဲ့တွေ့ဆုံမယ်လို့မျှော်လင့်ရပါတယ်။မလေးရှားနိုင်ငံတောင်ပိုင်းဂျိုဟော့ပြည်နယ်မှာရေကြီးမှုကြောင့်လက်ရောက်ထံမှနေတည်ဆုံးသလိုလူပေါင်း4000ကျော်လည်းပြေးလွတ်ရာကိုပျောက်ရွှေ့နေလိကြရပါတယ်။အခုလိုထိတ်တန့်ရောက်တဲ့တွေကိုဒီနေ့ညမှာကြီးညာပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါတရင်းနေပြီးရဲ့နောက်နားဆင်ရမယ့်ထဲမှာတော့ရခိုင်ပြည်နယ်ကအကျဉ်းထောင်တွေမှာအကျဉ်းသားတွေကိုမိသားစုဝင်တွေနဲ့တွေ့ဆုံခွင့်မပေးတာနဲ့ပတ်သက်ပြီး
အကျဉ်းသားတွေရဲ့အနေနဲ့မိသားစုတွေနဲ့လည်းမတွေ့ရဘူးကိုရိုးရဲ့ကျမ်းမာရေးနဲ့ပတ်သက်လို့ဆိုလည်းကောင်းသာဝနေရဲ့အနေနဲ့ပတ်သက်လို့ဆိုလည်းကောင်းသူတို့ကနေပြီးတော့ဒီအခွင့်အရေးတွေပါလေဆုံးရှုံးနေတယ်လို့မျိုးလေ
ရခိုင်လူခွင့်ရေးအဖွဲ့ရဲ့ဒါရိုက်တာဦးမြတ်ထွန်းပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုအပတ်စဉ်ဒုအသံစီစဉ်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒါပြင်ဥတမောင်သက်ရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်အပါအဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကဘာစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ရုရှားကကွယ်ရေးဝန်ကြီးဆာဂေးရှရိုက်ဂူဟာယူကရိန်းနိုင်ငံတွေကရုရှားတပ်တွေကိုတွားရောက်အားပေးခဲ့တယ်လို့ရုရှားကဒီနေ့သတင်းထုတ်ပြန်ပါတယ်။ဒေါနက်စ်ဒေသတောင်ပိုင်းကစစ်စခန်းတစ်ခုကိုတွားရောက်စစ်ဆေးခဲ့တယ်လို့ရုရှားကကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဝန်ကြီးဌာနထုတ်ပြန်တဲ့ဗီဒီယိုထဲမှာရှေ့တန်းစစ်မျက်နှာပြင်မှာစစ်တိုက်နေတဲ့ရုရှားစစ်သည်တွေကိုဝန်ကြီးရှရိုက်ဂူစုတစိတ်တွေချီးမြှင့်နေတာတွေ့ရပါတယ်။ယူကရိန်းစစ်မှာရုရှားတပ်တွေစီးရဲအယတေချာချာဆောင်ရွက်နိုင်တဲ့အပေါ်မှာပတ်သက်လို့ဒီကာကွယ်ရေးဝန်ကြီးအပေါ်မှာဝေဖန်မှုတွေရှိနေချိန်မှာပဲခုလိုတွားရောက်ပုံကြပါတယ်။ရုရှားရဲ့ကျူးကျော်စစ်တမ်းခံနေရတဲ့ယူကရိန်းနိုင်ငံအတွက်အမေရိကန်ကနောက်ထပ်စီးရဲအကူအညီတွေပေးမယ့်အစီအစဉ်ကိုလည်းအင်ဂျီရောကတောက်ချာနေကကြေညာပါတယ်။ရုရှားရဲ့ရန်လိုကျူးကျော်မှုကိုခုခံနေရတဲ့ယူကရိန်းနိုင်ငံအတွက်စစ်လက်နက်နဲ့ပစ္စည်းတွေဆက်ပေးဖို့အစီအစဉ်အရပေးမှာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရခရင်းဂျော်ပြဲကခုလိုပြောကြခဲ့ပါတယ
် Today the Biden Harris administration is announcing its 33rd security assistance package for Ukraine using presidential
Ukraine အတွက်သမ္မတဘိုင်ဒန်အစိုးရက33ချိန်မြောက်စစ်လက်နက်အပါအဝင်စီးရဲထောက်ပံ့တွေပေးမယ်လို့ကြေညာတဲ့အကြောင်းအင်ဂျီရောပြောခွင့်ရကတောက်ကြနေတော့ကသတင်းတောက်တွေကိုပြောခဲ့တာပါ American တွေအစိုးရဘိုင်ဒန်ကလည်းပေးထားတဲ့ HIMARS ဒုံးပစ်စင်တွေ Howitzer အမြောက်တွေ Bradley တန်ကြားကကားတွေအတွက်လိုအပ်တဲ့လက်နက်ခဲယမ်းတွေကိုထပ်ပေးမှာဖြစ်တယ်လို့ American အစိုးရကပြောပါတယ် Ukraine အတွက်ကမ္ဘာကဝိုင်းဝန်းပံ့ပိုးအောင်လို့ American ကဆက်ပြီးတော့စီယုံသွားမှာဖြစ်တယ်လို့လည်းအင်ဂျီရောပြောခွင့်ရကပြောကြားခဲ့ပါတယ်တချိန်တည်းမှာပဲ Donbas ဒေသတွေကဘာခမုတ်မြို့တွေနဲ့မြို့တဝိုက်တိုက်ပွဲတွေဒီကနေ့စနေနေ့မှာလည်းဆက်လက်ပြင်းထန်နေတယ်လို့ Britain ကကွယ်ဝင်ကြီးဌာနကပြောပါတယ် Russia တပ်တွေစစ်မျက်နှာပြင်3ခုကနေတိုက်ခိုက်ခဲ့တဲ့ဘာခမုတ်မြို့ကျမသွားအောင်လို့ခုခံနေတဲ့ Ukraine တပ်တွေကိုအထူးတပ်ဖွဲ့တွေနဲ့အားဖြည့်ထားတယ်လို့ရရှိတဲ့ထောင်လိုင်းအချက်အလက်တွေကို Britain ကကွယ်ဝင်ကြီးဌာနရဲ့ Twitter ပေါ်မှာဒီကနေ့စနေနေ့မှာဖော်ပြပါတယ်ရှင်
အီရန်နိုင်ငံမှာနျူကလ িয়ার လက်နက်လုံနိုင်တဲ့အစ်စ်နီဘာတန့်ဆင်ထားတဲ့ယူရေနီယံတွေတွေ့ရှိပြီးတဲ့နောက်အီရန်သမ္မတအီဘရာဟင်ရာအီစီအပြင်တခြားတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့နိုင်ငံကအမှုမြူစွမ်းရည်အေဂျင်စီ IAEA ရဲ့အကြီးအကဲရာဖယ်ဂရော့စီအီရန်နိုင်ငံမှာရောက်ရှိနေပါတယ်။အီရန်ရဲ့နျူကလ িয়ার အရေးကိစ္စတွေမှာ IAEA နဲ့ပို့ပြီးတော့တိုင်တိုင်းမင်းမင်းလှုပ်အောင်တိုက်တွန်းဖို့အကြီးအကဲရာဖယ်ဂရော့စီနှစ်ရက်ခီးစဉ်ဖြစ်ရောက်နေတာဖြစ်ပါတယ်။တောက်ကြနေကဒူရန်မျိုးတော်ကိုရောက်ရှိပြီးတဲ့နောက်အီရန်နုမျိုးစွဲအဖွဲ့အကြီးအကဲမိုဟာမက်အယ်ဆလာမီနဲ့မစ္စတာဂရော့စီတို့တွေ့ဆုံခဲ့ပါတယ်။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်လို့ဆွေးနွေးမှုတွေပြန်ဆနိုင်ရေးအမြင့်ဆုံးအဆင့်ကနေဆက်ဆံရေးပြန်လည်တည်ဆောက်နိုင်ရေးအတွက်ရည်ရွယ်တဲ့ခီးစဉ်မှာအီရန်သမ္မတရာအီစီနဲ့တွေ့ဆုံမှာဖြစ်တယ်လို့လည်းသံတမန်အတိုင်းဝမ်ကပြောတာကို AFP သတင်းမှာဖော်ပြပါတယ်။အီရန်မျိုးတော်ကနေတောင်ပတ်မိုင်60လောက်ဝေးတဲ့ဖော်ဒေါ့နျူကလ িয়ার စက်ရုံမြောက်ခန်းထဲမှာ83ရာခိုင်နှုန်းကျော်အထိတန့်စင်ထားတဲ့ယူရေနီယံတွေရှိနေတာသိရှိထားတယ်လို့ဖော်ဝင်နိုင်ငံတွေကိုတင်ပြတဲ့ IAEA ရဲ့အစီရင်ခံစာမှာဖော်ပြခဲ့ပြီးတဲ့နောက်ခုလိုအကြီးအကဲအီရန်ကိုတွားရောက်နေတာလည်းဖြစ်ပါတယ် 90ရာခိုင်နှုန်းထိတန့်စင်ထားတဲ့ယူရေနီယံလေးဆိုရင်အနုမြူဘုံထုတ်လုပ်ဖို့သုံးဆွဲနိုင်ပါတယ်။အီရန်မှာယူရေနီယံလေးကို60ရာခိုင်နှုန်းထိတန့်စင်ထားတဲ့ဒီယူရေနီယံလေးထုတ်လုပ်နေတာနှစ်နှစ်ကျော်ပြီလည်းဖြစ်ပါတယ်။တန့်စင်ရေးလုပ်ငန်းတွေမှာမရွေပဲအတိုးလျှော့ဖြစ်သွားနိုင်တယ်လို့အီရန်ဆိုရဘက်ကပြောပါတယ်။ပေါ်ရောင်းနျူကလ িয়ার ဆက်ရုံမှာ IAEA ကိုအတိပေးမထားပဲ IR6 အမျိုးအစားလောင်စာကြောင်းတစ်ခုကို IAEA စုံစမ်းရေးမှုတွေဇန်နဝါရီ21ရက်နေ့ကတွေ့ရှိပြီးတဲ့နောက်နောက်ဆက်တွဲစစ်ဆေးမှုတွေလုပ်ရမှာယူရေနီယံတွေကို80ရာခိုင်နှုန်းကျော်တန့်စင်ထားမှုရတဲ့အထောက်အထားတွေတွေ့ရှိခဲ့တယ်လို့ IAEA ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ခင်ဗျာ
။ Australia နိုင်ငံကိုသွားမဲ့တင်မော်တစင်းပေါ်မှာကိုကိန်းမိုးရစေ 1.4 တန်ကိုတောင်းအမေရိကတိုက်ကမ်းလွန်မှာဂျားဖြတ်ဖမ်းမိခဲ့ပြီးတဲ့နောက်မှာအော်စတြေးလျနဲ့အမေရိကန်ရဲတပ်ဖွဲ့တွေပူးပေါင်းပြီးတော့နိုင်ငံတကာမိုးရေကိုင်းတစ်ခုကိုဖမ်းဆီးနိုင်ခဲ့တယ်လို့တာဝန်ရှိသူတွေဒီကနေ့စနေနေ့မှာပြောကြားလိုက်ပါတယ်။မက္ဆီကိုမိုးရေကိုင်းတစ်ခုနဲ့ဆက်နွယ်နေတဲ့အမေရိကန်ဒေါ်လာသန်း690ကျော်ဘူးတန်ဖိုးရှိတဲ့မိုးရေဆေးတွေဟာအော်စတြေးလျတနိုင်ငံလုံးမှာတစ်နှစ်စာလောက်မိုးရေဆေးသုံးဆွဲကြတဲ့ပမာဏရဲ့ထက်ဝက်လောက်ရှိပါတယ်။ဒီအမှုနဲ့ဆက်ဆက်ပြီးတော့မတင်ကားသူ12ယောက်ကိုဖမ်းဆီးခဲ့တယ်လို့ Western Australia ပြည်နယ်ရဲတပ်ဖွဲ့ကဒီကနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ရဲတပ်ဖွဲ့ကအမှုဖွင့်ထားတဲ့ဆန်းရောက်ထဲမှာအမေရိကန်နိုင်ငံသားတယောက်ပါပါတယ်။ကိုကိမိုးရစ်ဆေးတွေတည်လာတဲ့တင်မောကိုအမေရိကန်မိုးရစ်ဆေးဝါနှိမ့်နှင်းရေးရဲတပ်ဖွဲ့ DEA က2022ခုနှစ်နိုဝင်ဘာလမှာဖမ်းဆီးခဲ့ပြီးတဲ့နောက်မှာဩစတြေးလျရဲတပ်ဖွဲ့တွေနဲ့ပူးပေါင်းပြီးတော့စုံစမ်းဖော်ထုတ်မှုတွေကိုပြီးတော့ဖမ်းဆီးခဲ့တာပါ။ဩစတြေးလျရဲတပ်ဖွဲ့ပါဝင်တဲ့မိုးရစ်ဆေးနှိမ့်နှင်းတဲ့စီမံချက်ထဲမှာအကြီးအကျယ်ဆုံးလည်းဖြစ်ပါတယ်။Western Australia ပြည်နယ်ရဲတပ်ဖွဲ့ကမွေးရဆေးဝါထုတ်အတုတွေဆင်တူလုပ်ပြီးတော့ Path မြို့အနောက်ဖက်ရေမိုင်40လောက်အကွာပင်လယ်ထဲကိုလွှင့်ပစ်ခဲ့ပါတယ်။အဲ့ဒီမွေးရဆေးထုတ်အတုတွေကိုပြန်ဆယ်ယူခဲ့တဲ့ Australia တဲကဒီလက်နက်နဲ့မွေးရဆေးဝါဂိုင်းဝင်လို့မတင်ကားသူ3ယောက်ကိုမွေးရဆေးတန်တက်တသမ2တန်နဲ့အတူရဲကဖမ်းဆီးခဲ့ပါတယ်။အခုလိုမွေးရဆေးဝါနှိမ့်နှင်းရေးစီမံချက်နဲ့ပတ်သက်တဲ့အသေးစိတ်ကိုရဲတပ်ဖွဲ့ကအခုမှပထမဆုံးလူသိရှင်ကြားအသိပေးတာဖြစ်ပါတယ်ရှင်။
ရှိတော့အရှာနိုင်ငံဒီမှာနိုင်ငံရေးအမြင်ကိုထုတ်ဖော်လို့ဖိနှိပ်အရေးယူခံရတဲ့လွတ်တော်အမတ်ရဲ့အခြေအနေ2022ခုနှစ်မှာပိုဆိုးလာနေတယ်လို့ ASEAN ပါလီမန်အမတ်များအဖွဲ့ APHR ကပြောလိုက်ပါတယ်။ဒေသရင်းလွတ်တော်အမတ်ရဲ့အခြေအနေကိုထုတ်ပြန်တဲ့နှစ်ပတ်လည်အစည်းအခမ်းအနားမှာမြန်မာနိုင်ငံကလွတ်တော်အမတ်ဟောင်းကိုဖြိုးစေရသောကုမြက်ခံရတဲ့အကြောင်းနဲ့လွတ်တော်အမတ်ကိုကြော်မျိုးရင်းဖန်းစည်းခံထားစဉ်မှာနှိပ်စက်ခံရပြီးတော့တည်ဆုံသွားခဲ့တဲ့အခြေအနေတွေကိုထောက်ပြထားပါတယ်။မြန်မာနိုင်ငံမှာအပါအဝင်ရှေ့တောင်အာရှမှာလက်ရှိဖမ်းဆီးခံထားတဲ့လွတ်တော်အမတ်85ယောက်မှာ84ယောက်ကမြန်မာနိုင်ငံကဖြစ်ပြီးတော့ဖိလစ်ပိုင်ကတယောက်ဖြစ်တာကိုလည်းမိမောင်းထိုးပြထားပါတယ်။ထိုင်း၊ကမ္ဘောဒီးယား၊မလေးရှားနဲ့ဖိလစ်ပိုင်တို့မှာအတိုက်ခံအမတ်တွေကိုအစိုးရကနိုင်ငံရေးပုံမှန်တွေတက်ပြီးတော့အရေးယူခံရမှုတချို့ရှိနေတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်ခင်ဗျာ။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19 kHz 15653ညာလိုင်းထိုမီတာ25 kHz 11803ညာလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မလာလေးရဲ့စနေနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်။မလေးရှားနိုင်ငံတောင်ပိုင်းဂျိုဟောပြည်နယ်မှာရေကြီးမှုကြောင့်၄ယောက်ထဏ်မင်းတေဆုံးခဲ့ပါတယ်။ရေကြီးနေတဲ့အတွက်လူပေါင်း၄000လောက်ဘေးလွတ်ရာပြောင်းရွှေ့နေကြရတယ်လို့တာဝန်ရှိသူတွေကဒီကနေ့စနေနေ့မှာပြောကြားပါတယ်။ရေဘေးဒုက္ခသည်တွေအတွက်ယာယီဒုက္ခသည်စခန်း200ကျော်ဖွင့်ထားတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။မိုးရွာသည့်စတင်တဲ့နိုဝင်ဘာနဲ့ဒီဇင်ဘာလတွေမှာအခုလိုရေကြီးလေးရှိတဲ့အတွက်အချို့တင်ပြင်ဆင်ထားလေးရှိပေမဲ့အခုလိုမျိုးဒီမျော်လင့်မထားဘဲနဲ့ရေကြီးတာကြောင့်တော်တော်လေးဒုက္ခရောက်ကြရတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမိုးကြီးတဲ့ဒဏ်ခံနေရတဲ့မလေးရှားနိုင်ငံမှာလာမယ့်ရက်တွေမှာလည်းဆက်ပြီးတော့မိုးတီးထန့်စွာရွာမယ်လို့တာဝန်ရှိသူတွေကသတိပေးထားပါတယ်။မလေးရှားမှာမုတ်တုံရာသီအစနိုဝင်ဘာလတည်းကစလို့မိုးအဆက်မပြတ်ရွာသွန်းမှုကိုကြုံနေရတာ6ကြိမ်ရှိနေပြီးတော့ဧပြီလအထိလည်းအခုလိုအခြေအနေမျိုးဖြစ်သွားနိုင်တယ်လို့မိုးစလဌာနကသတိပေးထားပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံမှာလောင်စာဆီတိုလောင်ယုံတစ်ခုမီးလောင်ရာကနေအနီးဝန်းကျင်အိမ်တွေနဲ့အဆောက်အဦတချို့ပါမီးလောင်ခဲ့တာကြောင့်ကလေးငယ်နှုတ်ပါဝဲ15ဦးထပ်မံတည်ဆုံးခဲ့ပါတယ်။တောက်ကြနေညကလောင်ကျွမ်းခဲ့တဲ့မီးကြောင့်ပျောက်ဆုံးနေသူ16ဦးရှိပြီးတော့အသက်ရှင်ကျန်နေနိုင်သူတွေကိုရှာဖွေကယ်တင်ဖို့မီးသတ်နဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေကဒီကနေ့ဆက်လက်ရှာဖွေနေကြပါတယ်။မီးစလောင်ခဲ့တဲ့ပလမ်ပန်းလောင်စာဆီတိုလောင်ယုံဟာအစိုးရပိုင်ရန်နယ်နဲ့သဘာဝတန်ငွေကုမ္ပဏီပါတာမီနာကလေပတ်နေတဲ့တောင်ယုံဖြစ်ပြီးတော့ဂျကာတာမြို့တော်မြောက်ဖက်လူရည်ထူထပ်တဲ့တန်နာမီရာရက်ွက်အနီးမှာရှိပါတယ်။ အင်ဒိုနီးရှားနိုင်ငံရဲ့လောင်စာဆီ25ရာခိုင်နှုန်းကိုဖြန့်ဖြူးပေးနေတဲ့နေရာပါ။နှစ်နာရီကျော်ကြာလောင်ကျွမ်းနေခဲ့တဲ့ဒီမီးကိုငိမ့်သက်ဖို့အတွက်ဆိုပြီးတော့မီးသက်က52ဆင့်နဲ့မီးသက်သမား260မနည်းကကြိုးပမ်းခဲ့ရပါတယ်။မီးလောင်ကျွမ်းမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေသေးဖြစ်ပြီးတော့ကနဦးစစ်ဆေးတွေ့ရှိချက်တွေအရတော့မိုးပြင်းထန်ရွာနေတဲ့အချိန်မှာမိုးကြိုးပစ်ခံရပြီးတော့ပေါက်သွားပုံရတဲ့ပိုင်လိုင်းတစ်ခုကနေမီးစလောင်ခဲ့တာဖြစ်တယ်လို့ပါတာမီနာကုမ္ပဏီရဲ့ဂျာဗာအနောက်ခြမ်းဒေသဆိုင်ရာတာဝန်ခံမန်နေဂျာအကိုခရစ်စတီယန်ဝမ်ကပြောပါတယ်။အစိုးရအရာရှိတချို့ကတော့ပါတာမီနာကုမ္ပဏီကိုစုံစမ်းစစ်ဆေးဖို့တောင်းဆိုထားပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံအလဲပိုင်းမှာရှိတဲ့ Negroes Oriental ပြည်နယ်အုပ်ချုပ်ရေးမှုနဲ့နောက်ထပ်5ယောက်ကိုအမြင်မသိသေနတ်သမားတွေပြစ်ဒဏ်သွားတယ်လို့အုပ်ချုပ်ရေးမှုရဲ့ကြာရည်သူစနီးကပြောပါတယ်။စစ် uniform နဲ့စင်တူ uniform မျိုးဝတ်ဆင်ထားသူ6ယောက်အုပ်ချုပ်ရေးမှုနေအိမ်ထဲဝင်လာပြီးတော့ပြစ်ခတ်ခဲ့တာဖြစ်တယ်လို့ရဲကပြောပါတယ်။ပြစ်ခတ်ခဲ့မှုကြောင့်အုပ်ချုပ်ရေးမှု Rowell Digamo အပြင်နောက်ထပ်5ယောက်သေဆုံးသွားတယ်လို့သူရဲ့စနီးကပြောပါတယ်။ပမ်ပလိုနာမြို့ရဲ့မြို့တော်ဝင်လည်းဖြစ်တဲ့အုပ်ချုပ်ရေးမှူးဒီဂါမိုဟာသူ့ရဲ့မဲဆန္ဒနယ်တွေကပြည်သူတွေနဲ့တွေ့ဆုံစဉ်မှာပြစ်ခတ်လုကြံခံခဲ့ရတာပါနိုင်ငံရေးအရာမဟာမိတ်ဖြစ်တဲ့အုပ်ချုပ်ရေးမှူးကိုလုကြံတပ်ဖြတ်တဲ့အပေါ်သမရဖာဒီနန်မာကော့စ်ဂျူနီယာကအပြစ်တင်ခဲ့ပြီးတော့လုကြံခဲ့သူတွေကိုလက်နက်ချပါလို့တတိပေးခဲ့ပါတယ်ဆိုးဝါးတဲ့ရာဇဝတ်မှုကျူးလွန်ခဲ့သူတွေကိုအရေးမယူနိုင်မချင်းသူအစိုးရအနေနဲ့စုံစမ်းဖော်ထုတ်သွားမယ်လို့သမရကပြောပါတယ်။တနတ်သမား6ယောက်အပါအဝင်မတင်ကားသူ10ယောက်ကိုလိုက်ရှာနေတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။တနတ်သမားတွေဟာအုပ်ချုပ်ရေးမှုနေအိမ်ထဲဝင်ရောက်ပစ်ခတ်ခဲ့ပြီးတဲ့နောက် SUV ကား2စီး pickup ကား2စီးနဲ့ထွက်ပြေးသွားခဲ့ကြပြီးနောက်အဲ့ဒီကားတွေကိုကဲ့ရဲ့မြို့မှာဆွန့်ပစ်ထားခဲ့ကြပါတယ်။မျက်မြင်တွေရှိရင်ရဲကိုလာရောက်အသိပေးဖို့အတွက်အာဏာပိုင်တွေကပန်ကြားထားပါတယ်ရှင်။
ပြီးခဲ့တဲ့ဖေဖော်ဝါရီ14ရက်နေ့ကဗြိတိန်နိုင်ငံမှာဆုံးပါသွားတဲ့ထိုင်းတော်ဝက်လူငယ်ဘောလုံးအသင်းခေါင်းဆောင်ဒွန်ဖတ်ဒွန်ပရွန်တက်ရဲ့အယိုးပြာကိုထိုင်းနိုင်ငံကိုပြန်တည်လာတာမှာဒီကနေ့ချင်းရိုင်မြို့ကသူ့မွေးရက်မြေရှိရာကိုရောက်လာခဲ့ပါတယ်။အသက်18နှစ်သာရှိသေးတဲ့ဒွန်ဟာ2018ခုနှစ်ကကမ္ဘာတဝန်းအထူးတလဲအာရုံစိုက်မှုခံရတဲ့ထိုင်းနိုင်ငံမြောက်ပိုင်းကရေကြီးနေတဲ့ကြောက်ကူထဲမှာတရင်နှစ်ပတ်ကျော်ပိတ်မိပြီးတော့ကယ်ထုတ်ခဲ့ရတဲ့ထိုင်းလူငယ်ဘောလုံးသမား12ဦးထဲကတဦးဖြစ်ပါတယ်။နိုင်ငံကကျွမ်းကျင်ပညာရှင်တွေပါဝင်ပြီးတော့သက်ဆွန်ဆန်များကဲထုတ်နိုင်ခဲ့လို့သူတို့အားလုံးအသက်ရှင်လွတ်မြောက်လာခဲ့ပြီးတဲ့နောက်ဒေါမဟာ UK နိုင်ငံ Leicestershire နယ်က Brookhouse ဘောလုံး Academy ကျောင်းမှာပညာသင်ကြားနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ February လထဲမှာတော့ဒေါမကိုသူ့အခန်းထဲမှာသတိမေးမျောလျက်တွေ့ခဲ့ရပြီးနောက်ထပ်၂ရက်အကြာ February 14ရက်နေ့မှာတည်ဆုံသွားခဲ့တာပါ။တည်ဆုံရတဲ့အကြောင်းရင်းကိုတော့ခုချိန်ထိလူသိရှင်ကြားထုတ်ပြန်တာမရှိသေးပါဘူး။သူ့ရဲ့ရုပ်လောင်းကိုဒီသတင်းပတ်အစောပိုင်းက UK နိုင်ငံမှာမီးတင်းကြိုပြီးတော့ဗုဒ္ဓဘာသာထုံးတမ်းဆင်လာတဲ့အညီအာသုဘအခမ်းအနားကျင်းပခဲ့ပြီးတဲ့နောက်အခုအယိုးပြာကိုပြန်တည်လာခဲ့တာဖြစ်ပါတယ်။သူ့အတွက်နောက်ဆုံးဆုံးသွတ်တရားနာပွဲကိုတော့လာမယ့်ရက်ပိုင်းတွင်မှာချမ်းရိုင်းယူမှာလှုပ်သွားမှာဖြစ်ပါတယ်ခင်ဗျာ။နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်တိုင်းတို့ချင်းညာပေးခဲ့တာဖြစ်ပါတယ် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန် DC ကနေည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့ဒုအတန်အစီအစဉ်ကိုနားဆင်ရမှာပါ။ရခိုင်ပြည်နယ်ကအကျဉ်းထောင်တွေမှာ COVID-19 ကပ်ဘေးကာလကလေးကပိတ်ပင်ထားတဲ့အကျဉ်းသားတွေနဲ့မိသားစုတွေတွေ့ဆုံခွင့်ကိုပြန်လည်ခွင့်ပြုပေးဖို့အကျဉ်းသားမိသားစုတွေကတောင်းဆိုနေကြပါတယ်။ကပိကလာမှာယောဂကူးစက်မှုထိန်းချုပ်ရေးအတွက်ဆောင်ရွက်ခဲ့တာမှန်ပေမဲ့အခုချိန်မှာဆက်ပြီးတော့ပြိပင်တာကတော့အကျဉ်းသားအခွင့်အရေးကိုချိုးဖောက်တာဖြစ်တဲ့အကြောင်းဒီသတင်းပတ်ရဲ့ဒုအတန်အစီအစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ပေးထားပါတယ်ခင်ဗျာ
အဲဒါနဲ့ဆိုတော့ကျွန်တော်တို့ချိုးတောက်ပါတယ်ဒါနဲ့ကျွန်တော်တို့ဆွေးမြေလို့ကျွန်တော်တို့မပြရတာ
အဲ့ဒါမပြောကြလို့အခုမဟုတ်ဘူး။ရှင်ဘိုင်းအနေနဲ့ဒါဘယ်တိပုံစံမျိုးဆိုရမှုရှိရင်တော့ကောင်းတယ်။သူကအမြဲတမ်းလိုအဲ့လိုဖြစ်နေတယ်ဆိုလို့ရှိရင်တော့ဒါကကျွန်တော်တို့အကျဉ်းသားတွေရဲ့အခွင့်အရေးကိုချိုးဖောက်တယ်လို့ပြောချင်ပါတယ်
။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်နှံ့စဉ်အခါကလူအများအပြားအတူတကွနေထိုင်ကြရတဲ့အကျဉ်းထောင်တွေမှာကူးစက်မှုနှုန်းမြင့်မားခဲ့ပါတယ်။အဲ့ဒီအချိန်ကယောဂပြန်ပွားမှုတွေကိုကာကွယ်ဖို့အတွက်အကျဉ်းသားတွေရဲ့မိသားစုဝင်တွေကိုထောင်ဝင်စာတွေ့ဝင့်ပိတ်ခဲ့တာကယုတ်တိရှိပါတယ်။ဒါပေမဲ့လက်ရှိအချိန်ထိရခိုင်ပြည်နယ်မှာမိသားစုဝင်တွေနဲ့တွေ့ဆုံခွင့်ပိတ်ထားဆဲဖြစ်ပြီးတော့အဲ့ဒီလိုပိတ်ထားတာတွေကိုပယ်ဖျက်ပေးဖို့အကျဉ်းသားမိသားစုဝင်တွေကလိုလားနေကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတာအပတ်စဉ်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။ဒ ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်ဆောင်းပါးကိုဒိုးအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ DMG ရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးထားပါတယ်။
စားတော့ဖွဲရပစ္စည်းတွေကိုကိုစီကန်ဆောင်ထားတဲ့အမျိုးသမီးတစုကစစ်တွေအကျဉ်းထောင်ဝင်ဝါရှိမှာတန်းစီဆောင်ဆိုင်ရဲ့ရှိပါတယ်သူတို့တွေကစစ်တွေအကျဉ်းထောင်မှာအကျဉ်းကျနေသူတွေရဲ့မိသားစုဝင်တွေဖြစ်ပြီးဒီတချိန်မှာတော့သူတို့ချစ်ခင်ရသူတွေကိုတွေ့ခွင့်ရမယ်လို့မျှော်လင့်နေကြတာပါအဲ့ဒီတဲမှာမောင်ဖြစ်သူကိုထောင်ဝင်စားလာပို့တဲ့အသက်35နှစ်အရွယ်ဒေါ်မန်နန်းဆိုးလဲပါဝင်ပါတယ်။သူမကသူမရဲ့မောင်ဖြစ်သူကြိုက်တဲ့ပဇွန်ကြောင့်နဲ့ငနီလူ၆ထည့်ထားတဲ့ခြင်းနှောင်းကိုဂိုင်ထားပါတယ်။သူမကမနေ့9နာရီကတည်းကသူမနေထိုင်တဲ့မြအူးမျိုးကနေ3နာရီကြာကာစီပြီးရောက်ရှိနေတာပါ။ထောင်ဝင်စားကိုအကျိန်ပေါင်းများစွာမပြတ်မကွက်လာပို့တဲ့သူမကဒီတစ်ချိန်မှလည်းမောင်ဖြစ်သူနဲ့တွေ့ခွင့်ရဖို့မျော်လင့်နေပါလေဒီတစ်ခေါက်လည်းသူမဆန္ဒမပြေဝခဲ့ပါဘူ
းသူတို့တွေကပြောတယ်ကိုပြီးနဲ့လည်းဆောင်ဝင်စားတွေ့လို့မရဘူးအဲ့လိုပြောတယ်ဒီမှာတော့နေသားလာရတာတစ်ခေါက်လာရတာလည်းလွေတာမဟုတ်ဘူးမောင်လေးကိုလည်းတအားလွမ်းတယ်မောင်လေးနဲ့လည်းတွေ့ရင်လည်းဒါပေမဲ့တွေ့ခွင့်မရဘူးသူစားရဲစားပဲနေရတဲ့ထောင်ဝါကစီဒီမှာတော့ပိုးရတယ်ပိုးရလို့ပြီးရင်ပြင်လာရတယ်မောင်လေးကိုလွမ်းတယ်
သူမရဲ့မောင်ကိုမင်းဒီပါကိုမတွေ့ရတာတနှစ်လောက်ရှိနေပါပြီကိုမင်းဒီပါကိုစစ်တပ်အာဏာသိမ်းပြီးနောက်ပိုင်း2021ခုနှစ်အောက်တိုဘာလ15ရက်နေ့ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ကိုငွေကြေးထောက်ပံ့နေဆိုပြီးစစ်ကောင်စီကဖမ်းဆီးခဲ့ပါတယ်သူဟာရခိုင်ပြည်နယ်မြအူးမြို့နယ်ပန်းမော်ရွာကလူငယ်စာရေးဆရာတဦးဖြစ်ပါတယ်သူမိသားစုကတော့စစ်ကောင်စီရဲ့စွပ်စွဲမှုကိုငြင်းဆိုထားပါတယ်ဖန်စီပြီးနောက်ပိုင်းအကျဉ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှား90ညနဲ့တရားစွဲဆိုခံခဲ့ရပါတယ်။မြအူးအချုပ်မှာဖန်စီထားစဉ်အတွင်းတော့သူမတို့ထောင်ဝင်စာတွေးခွင့်ရပါသေးတယ်။ဒါပေမဲ့လည်း2022ခုနှစ်ဖေဖော်ဝါရီလ15ရက်နေ့မှာမြအူးခရိုင်တရားရုံးကအလုတ်ကျင်းတဲ့ထောင်ဒဏ်10နှစ်ချမှတ်ခဲ့ပြီးတဲ့နောက်စစ်တွေအကျဉ်းထောင်ကိုရွှေ့ပြောင်းလိုက်ပါတယ်။ဖန်စီထားတဲ့အကျဉ်းသားတွေကိုအိမ်နဲ့အဝေးမှာရှိတဲ့အကျဉ်းထောင်ကိုပို့လိုက်တာဟာမိသားစုဝင်တွေကိုထောင်ဝင်စာပို့ဖို့အတွက်အခက်အခဲဖြစ်စေပါတယ်။ဒါအပြင်အကျဉ်းကျခံနေရသူတွေဟာသူတို့မိသားစုဝင်တွေနဲ့မျက်နှာချင်းဆိုင်တွေ့ခွင့်မရတာကလည်း3နှစ်နေပါလောက်ရှိနေပါပြီ။အရင်ကာလတွေတုန်းကတော့ကိုဗစ် -19 ဖြစ်ပွားနေစဉ်အတွင်းယောဂါဖြစ်ပွားမှုကိုကာကွယ်တားဆီးဖို့အတွက်ကန့်သတ်ချက်တွေကိုပြုလုပ်ထားခဲ့တာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကလည်းသူတို့တည်ထားရသလောက်အဲ့ဒီအချိန်ကစပြီးမိသားစုဝင်တွေနဲ့တွေ့ခွင့်မပေးသေးဘူးလို့ဆိုပါတယ်။လက်ရှိအချိန်မှာတော့နိုင်ငံအတွင်းကိုဗစ်ယောဂါဖြစ်ပွားမှုတွေဟာနည်းပါးနေပြီးကူးစက်မှုဟာလည်းတရားခိုင်နှုံးအောင်ယော်နေသွားတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်စစ်ကောင်စီကနိုင်ငံအတွင်းကိုဗစ် -19 ကန့်သတ်ချက်တွေကိုဖြေလျှော့ပေးထားပါတယ်ပွဲလမ်းတင်တွေကိုလှုပ်ဆောင်မှုတွေရှိနေပြီးရခိုင်ပြည်နယ်နေ့လိုအထိမ့်မဲ့နေ့တွေမှာပြည်နယ်စစ်ကောင်စီကိုယ်တိုင်ဦးဆောင်ကျင်းပနေပါတယ်ဒါဆိုရင်အကျဉ်းထောင်တွေအတွင်းမိသားစုတွေနဲ့တွေ့ဆုံခွင့်ကိုဘာကြောင့်ကန့်သက်ထားပါသလဲရခိုင်လူအခွင့်ရေးကာကွယ်မြင့်တင်သူတွေရဲ့အဖွဲ့ဒါရိုက်တာဦးမြတ်ထွန်းကတော့ကိုဗစ်ရောဂါကန့်သက်ချက်ဖြေလျှော့လာချိန်မှာအခုလိုထောင်ဝင်စာတွေ့ခွင့်ကိုအမြဲတမ်းပုံစံနဲ့ပိတ်ပင်ထားတာဟာမဖြစ်သင့်ဘူးလို့ရှုမြင်ထားပါတယ
်ကျင်းသားတွေအနေနဲ့မိသားစုတွေနဲ့လည်းမတွေ့ရဘူးကိုရောရဲ့ကျန်းမာရေးနဲ့ပတ်သက်လို့ဆိုတော့လည်းကောင်းသောဝနေ့အနေပတ်သက်လို့ဆိုတော့သူတို့ကနေပြီးတော့ဒီအခွင့်အရေးပေါ်နေဆုံးရှုံးနေတယ်လို့မြင်တယ်။အဲဒီဟာကတော့မလုံသိမှုလို့ထင်တယ်။အတိုက်တာတကူအနေနဲ့သူတို့ကန့်သက်ထားတယ်ဆိုလို့ရှိရင်လေဒါကတော့ဒီအရှင်ပိုင်းအနေနဲ့ဒါဘယ်တိပုံစံမျိုးဆိုရင်ရှိရင်တော့ကောင်းတယ်။သူကအမြဲတမ်းလိုအဲ့လိုဖြစ်နေတယ်ဆိုလို့ရှိရင်တော့ဒါကကျွန်တော်တို့အကျဉ်းသားတွေရဲ့အခွင့်အရေးကိုချိုးဖောက်တယ်လို့ပြောချင်ပါတယ်။
လက်ရှိအချိန်မှာအစားအသောက်တွေကိုပိုးခွင့်ပေးထားပြီးမိသားစုတွေနဲ့တွေးခွင့်ပိတ်ထားတာကြောင့်မိမိတို့ပိုးတဲ့အစားအသောက်တွေကအကျဉ်းကျသူတွေစီရောက်မရောက်လဲမသိရှိရဘူးလို့ထောင်ချခံနေရသူတွေရဲ့မိသားစုဝင်တွေကတို့အတန်းကိုပြောပါတယ် နိုင်ငံတဝန်းမှာရှိတဲ့အကျဉ်းထောင်တွေအတွင်းအစားအသောက်ကျွေးမွေးမှုတွေကဆိုးရွားလာတယ်လို့နာမည်ကြီးပါတယ်။ဒီလိုအခြေအနေမျိုးမှာအကျဉ်းသားတွေရဲ့ကျန်းမာရေးကိုထိန်းထားနိုင်ဖို့ကမိသားစုဝင်တွေပိုပေးတဲ့အစားအသောက်တွေကအရေးကြီးလာပါတယ်။ထောင်အတွင်းကျန်းမာရေးဝန်ဆောင်မှုတွေကလည်းမရှိသလောက်နှဲပါတာကြောင့်ဆေးဝါးတွေလည်းလိုအပ်ပါတယ်။ရခိုင်ပြည်နယ်ဝင်းကြီးကျောင်းဟောင်းဦးညီဘူးကလည်းလက်ရှိစစ်တွေအကျဉ်းထောင်မှာအကျဉ်းကျနေရပြီးကျမ်းမာရေးနဲ့ပတ်သက်ပြီးတော့လေသူတို့မိသားစုဝင်တွေကစိုးရိမ်နေကြပါတယ်။သူဟာအာဏာသိမ်းပြီးနောက်ပိုင်းဒီမိုကရေစီနည်းအရရွေးချယ်ခံထားရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအခြားတာဝန်ရှိသူတွေနဲ့အတူဖမ်းဆီးထိန်းသိမ်းခံရတာဖြစ်ပြီးထောင်ဒဏ်73နှစ်ချမှတ်ခံထားရပါတယ်။သူကျမ်းမာရေးအခြေအနေအရကုသမှုခံယူဖို့လိုအပ်နေတာပါ။ခန္ဓာကိုယ်အစိပ်ပိုင်းမှာအရေးကြီးဆုံးအရာဖြစ်တဲ့မျက်စိအတွေ့စေကူတာခွင့်ရရှိဖို့ဝင်ကြီးချုပ်ဟောင်းကိုတိုင်တောင်းဆိုထားသလိုမိသားစုဝင်တွေအနေနဲ့လည်းအကြိမ်ကြိမ်တောင်းဆိုပေမဲ့အဲ့ဒီအခွင့်အရေးကိုဆုံးရှုံးနေရဆဲဖြစ်ပါတယ်။ဦးညီဘူးရဲ့မိသားစုဝင်တူက
ပုံနဲ့2022လာတော့မမှတ်မိတော့ပေါ့ကြာပြီပေါ့အဲ့တော့မနေကသူလိုက်သွားတယ်လိုက်သွားပြီးတော့သူ့ပြင်တောင်းတယ်တောက်ရတောင်းတော့လည်းသူကမပေးဘူးပေါ့ဘာမှတော့သူကူတော့မပြောပါဘူးဟိုအထက်ကနှင်းကြတာမရှိဘူးပေါ့တို့ကမရှိရအတွက်ကြောင့်တို့ကလည်းတို့ကိုပြေလို့မရဘူးပေါ့
ကိုဗစ်ကိုအကြောင်းပြကအကျဉ်းကျနေသူတွေနဲ့မိသားစုဝင်တွေကိုထောင်ဝင်စာတွေ့ခွင့်ပိတ်ပင်ထားတာကြောင့်အကျဉ်းသားတွေရဲ့ရပိုင်ခွင့်ကိုချိုးဖောက်ခံနေရတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်ပြောဆိုကြပါတယ်အကျဉ်းထောင်လက်ဆွဲဥပဒေအရအကျဉ်းသားတိုင်းဟာထောင်တွင်းအကျဉ်းကျနေစဉ်ကာလအတွင်းတင်လျော်တဲ့ကျမ်းမာရေးစောင့်ရှောက်မှုရပိုင်ခွင့်တွေရှိပြီးတပတ်တစ်ကြိမ်ထောင်ဝင်စာတွေးခွင့်ရှိတယ်လို့ပြဋ္ဌာန်းထားပါတယ်။ကမ္ဘာကုလသမဂ္ဂကအကျဉ်းသားတွေကိုဆက်ဆံရေးနဲ့ပတ်သက်ပြီးသတ်မှတ်ထားတဲ့အနိုင်ဆုံးစည်းမျဉ်းတွေမှာတော့အကျဉ်းသားအားလုံးဟာသူတို့ရဲ့မွေးရာပါဂုံတိတ်ကနဲ့အညီလူသားတွေလိုတန်ဖိုးထားပြီးလေးစားမှုနဲ့ဆက်ဆံခံရမယ်။ဒါ့အပြင်သူတို့ရဲ့မိသားစုဝင်တွေနဲ့တငယ်ချင်းတွေကတွေ့ဆုံခွင့်ပေးရမယ်လို့ဖော်ပြထားပါတယ်။ထောင်ဝင်စာတွေ့ခွင့်မရတဲ့ကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်အကျဉ်းဦးစီးဌာနဦးစီးမှုရုံးကိုတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားတာမရှိခဲ့ပါဘူး။ဒါ့အပြင်ပြည်နယ်စစ်ကောင်စီပြောရေးဆိုခွင့်ရှိသူပြည်နယ်ဥပဒေချုပ်ဦးလာသိန်းကိုဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေကြားတာမရှိခဲ့ပါဘူး။မောင်တော်မြို့နယ်ကကိုညင်ညီနိုင်ဟာအာနာမသိန်းခင်ကတည်းကအကျဉ်းကျနေသူတူပါသူက2020ခုနှစ်မတ်လမှာရခိုင်တပ်တော်အေအေနဲ့အဆက်အသွယ်ရှိတယ်ဆိုပြီးဆွဆွဲဖမ်းဆီးခံခဲ့ရကထောင်ဒဏ်10နှစ်ချမှတ်ခံခဲ့ရပါတယ်သူညီဖြစ်သူကိုမတွေ့ရတာ2နှစ်ရှိနေပြီလို့ကိုညင်ညီနိုင်ရဲ့အကိုဖြစ်သူကဆိုပါတယ်အစပိုင်းမှာကိုဗစ် -19 ကန့်သက်ချက်တွေကြောင့်တွေးခွင့်မပေးတာလို့ထောင်အာနာပိုင်းတွေပြောပေမဲ့အခုနောက်ပိုင်းမှာတိကျတဲ့အကြောင်းပြချက်မပေးပါဘူ
း။ထောင်ရှင်းမှာဝင်နေတဲ့လူတွေကသူတို့အပြင်လောကကိုဘာမနေရဘူးလေ။မနေရဘူးဆိုတော့နေစွတော့မိသားစုနဲ့တော့တူဆင်းတိုင်းပေါ်ပေါက်မှာပေါ့။သူတို့မိသားစုတော့တွေးရှင်းလောက်တယ်။ရှင်းမှာနေရတဲ့ကတအားရှင်းချက်တော့မိသားစုတွေဘာတွေကြမ်းမရေးကောက်တယ်ပါညာဆိုရင်သူတို့တိရရေးနေရရေးတားရတဲ့ပို့လို့ပို့အဖြစ်ဒီလိုကျွန်တော်တို့ယုံကြည်တယ်။အဲတဲ့နဲ့ဆိုတော့ကျွန်တော်တို့တွေးရှင်းတယ်။ကျွန်တော်တို့လည်းတွေးရှင်းတောက်ပါတယ်ဒါပေမဲ့ကျွန်တော်သူခင်ဗျာလည်းကျွန်တော်တို့မသိရတာအဲ့ဒါမသိရကျွန်တော်တို့စိတ်မကောက်ဖြစ်နေတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဘဇင်ဒိုတာစီစဉ်ကို Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မြန်မာစစ်ကောင်စီတောင်းနေတဲ့လမ်းကြောင်းဟာစင်ကာပူနိုင်ငံသားရေးဝန်ကြီးပြောသလိုလမ်းသေးလမ်းဆုံးကိုရောက်နေပါပြီလား။ဒီတစ်ပတ်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်မှာဦးတမောင်သန်းကနိုင်ငံရေးသိပ္ပံပါမောက္ခဦးထွန်းမြင့်နဲ့ဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
ဘရိုင်းယားရှိခင်းနဲ့ပတ်သက်ပြီးတော့စင်ကာပူနိုင်ငံရဲ့ဝန်ကြီးရဲ့အမြင်ကိုဒီပတ်ကျွန်တော်တို့ဆွေးနွေးတင်ပြချင်ပါတယ် စင်ဘူနိုင်ငံတိုင်းဝန်ကြီးမစ္စတာဗီဗီယန်ဘလက်ခရစ်စတန်ကပြောသွားတဲ့အချက်တွေဟာဒီမိုကရေစီနဲ့လူ့ခွင့်ရေးဖြစ်ပေါ်တိုးတက်မှုတွေလည်းအရေးကြီးတဲ့အချက်တွေဖြစ်ပါတယ်။ဒီပါဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့ Carlton College ကနိုင်ငံရေးသိပ္ပံနဲ့နိုင်ငံကဆက်ဆံရေးပမောက္ခဒေါက်တာဦးထွန်းမြင့်ဖြစ်ပါတယ်။မင်္ဂလာပါဆရာကြီး
။ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ဆရာကြီးစင်ကာပူနိုင်ငံတိုင်းဝန်ကြီးဌာနရဲ့ကျွန်တော်တို့ဒီထုတ်လုပ်မှုခွင့်ချက်ကော်မတီအစည်းအဝေးပေါ့နော် February 29ရက်နေ့တနင်္လာနေ့အစည်းအဝေးမှာဒါအလုံးသမားပါတီကတွတ်တော်မှာဆီဗီယန်လင်းမြေမိကုံကိုဒါဝန်ကြီးကဖြည့်ရင်းနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုပြောခဲ့ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းခဲ့ပြီးနှစ်နှစ်ကြာခဲ့ပြီဖြစ်တဲ့တောင်းနေခဲ့တောင်းနေဇဲပေါ့နော်စစ်ကောင်စီရဲ့လမ်းဟာတဲ့လမ်းဆုံးလမ်းသေးဖြစ်တယ်လို့စင်ကာပူနိုင်ငံရဲ့ဝန်ကြီးကပြောပါတယ်ကိုတမင်းဆိုတော့ဆရာဘယ်လိုများထင်မြင်ပါလဲခင်ဗျာ
ဒီသူပြောတာကမှန်ပါတယ်မှန်တယ်ဆိုဘယ်သူတွေ့မှန်တယ်ဆိုလို့ရှိရင်စစ်ကောင်စီနဲ့ဒီမြန်မာစစ်တပ်အတွက်တော့မှန်တယ်ဘာလို့ဆိုလို့ရှိရင်သူတို့လုံနေတဲ့သူတို့သွားနေတဲ့လမ်းကသူတို့အဆုံးမရှိဘူးသူတို့အတွက်နောက်တစ်ခုကသူတို့ဘယ်ပြောမလဲဒီအခက်ခဲအကျုံရမဲ့ဒီပြောမလဲ dead end ပုံစံကိုသူတို့ရောက်နေတဲ့အခြေအနေရှိတယ်ဆိုမှန်တယ်သို့တော့ပြည်သူလူထုနဲ့ကျွန်တော်တို့ဒီတိုင်းရင်းသားအဖွဲ့ပေါင်းစုံအားလုံးနောက်ပြီးလို့ရှိရင်မျိုးတော်လှန်ရေးအဖွဲ့တွေအတွက်ကတော့အဲထွက်ရမယ်တကားအဖွင့်ရမယ်တကားရှင်းရှင်းလင်းလင်းမြင်သွားတယ်ဆိုတော့ကျွန်တော်တို့ကတွေ့ရမှာဖြစ်ပါတယ်။ဘာလဲဆိုတော့ရှင်မြန်မာနိုင်ငံမှာအခုဒီမြန်မာစစ်တပ်ကနေပြီးတော့ဒီထိန်းချုပ်နေခဲ့တဲ့အာဏာကိုခုနအာဏာကြောင့်ပေါ့လေဒီတိုင်းရင်းသားတွေအနေနဲ့ပြစ်ပေါင်းများစွာသူတို့အဖြေရှာနေကြတာအဖြေကတော့ငိုတွေကသိခဲ့ပါတယ်ဒီဒါမှမဟုတ်အခု2021နောက်ပိုင်းစစ်တပ်ကလုပ်ရတဲ့လူမဆန်စွာဟလာလုပ်နေတဲ့လုပ်ငန်းတွေအားလုံးဟာဒေတာတိုင်းမှာပေါ့တိုင်းငံလုံးမှာပဲအဲ့တော့အဲ့ဒီဟာတွေအကုန်လုံးကဒီကျွန်တော်တို့မြို့တော်တိုင်းအဖွဲ့တွေနဲ့ဒီအက်သနစ်ဒီဒီဘယ်လိုလဲဒီတိုင်းသားအများစုအကုန်လုံးပေါ့လေဗျာမြန်မာပါဝင်ပေါ့နော်မြန်မာပမာတွေပါဝင်ပေါ့အကုန်လုံးကလမ်းရှင်းသွားပါတယ်အဲ့ဒီအတွက်ကတော့ဒါသူမပြောခဲ့တဲ့လမ်းပေါ့လေဒီစင်ကာပူနိုင်ငံကြားရေးဝန်ကြီးမပြောခဲ့တဲ့ပုံစံပေါ့မပြောခဲ့တဲ့သဘောပေါ့ဆိုလိုတာတော့တက်မတော်အတွက်ကတော့စစ်တပ်အတွက်ကတော့ကျွန်တော်တို့လမ်းကုန်နေပြီဆိုတာသူတို့တိချက်ဆက်သွားကြတာဒါလည်းမရှိတော့ဘူးနောက်တစ်ချက်ကဒီတက်မတော်ကိုလမ်းပြခဲ့တဲ့အချိန်ကြီးအချိန်ခါရှိခဲ့ပါတယ်အဲ့ဒါဘယ်ချင်းချိန်ခါလဲဆိုလို့ရှိရင်သူတို့2008အချိန်ကဥပဒေသူတို့ကိုယ်တိုင်ဆွဲသူတို့ကိုယ်တိုင်ဝန်ကြီးဌာန၃ခုယူအဲဒီပါလီမန်ထဲမှာလည်း25ရာခိုင်နှုန်းခန့်အဲ့ဒီအနေထားနဲ့သွားတာကိုပြည်သူကသူတို့ကိုလမ်းဖွင့်ပေးခဲ့တယ်တကားလေးနည်းနည်းလေးဘယ်ပြောမလဲဟပေးခဲ့တယ်အဲ့ဒီဟပေးခဲ့တာသူတို့မထွက်တတ်ဖြစ်နေအခုဒီလိုမျိုးသူတို့လုတ်သွားတဲ့ဥစ္စာကဒါသူတို့ရဲ့လမ်းဆုံးနေဆိုတဲ့ဥစ္စာသုံးသက်ချက်ကမှန်ပါတယ်စင်ကာပူနိုင်ငံရဲ့ဝန်ကြီးပြောသွားတာ
ဟုတ်ကဲ့ဒီသူပြောခဲ့တဲ့ဇာတ်ကားထဲမှာပဲပေါ့နော်သူပြောခဲ့တာလေးရှိတယ်အဲ့ဒါပါလဲဆိုရင်အမျိုးသားပြန်တဲ့တင့်မြတ်ရေးနိုင်ငံပြန်တဲ့တည်ဆောက်ရေး national identity ခေါ်တဲ့သူတို့အမျိုးသားတရုပ်လက္ခဏာပေါ့နော်ဒါချမှတ်ရေးလူနည်းစုကိုကာကွယ်ရေးစီးပွားရေးနဲ့ပြည်သူလူထုရဲ့စွမ်းဆောင်ရည်မြင့်တင်ရေးတွေဆောင်ရွက်ပေးနိုင်တဲ့လမ်းကိုတဲ့အန္တာသိမ်းခြင်းအပြင်ပေါက်မသွားနိုင်ပဲလက်ရှိလမ်းဟာလမ်းဆုံးလမ်းတွေဖြစ်တယ်လို့သူကပြောခဲ့ပါတယ်အဲ့ဒီဒီစကားအရှိပေါ့နော်ချက်လိုက်တဲ့အခါမှာတော့ဆိုတော့ဒီအထက်မှာဒီ national identity ဆိုတဲ့တမျိုးသားလုံးဆိုင်ရာတရုပ်လက္ခဏာသဘောဆိုတာကိုလက်ရှိအာဏာယူထားတဲ့စစ်တပ်ခေါင်းဆောင်တွေကနားလည်ပုံနဲ့စင်ကာပူနိုင်ငံရဲ့ဝန်ကြီးပြောတဲ့အတိတ်ပဲဘလောက်ထိကွာနေတယ်လို့ဆရာထင်မြင်ပါလဲ
အာမြန်မာစစ်ကောင်းဆောင်တွေကစစ်ကောင်းဆောင်တွေကနေပြီးတော့လုပ်နေတဲ့အာ nationalism အမျိုးသားရေးဝါဒဟာအမျိုးသားရေးဝါဒမဟုတ်ပါဘူးသူတို့လုပ်နေတာကအာဏာရှင်ဝါဒဖြစ်ပါတယ်အဲဒီ Brexit စနစ်ကနေဆင်းလာတဲ့အာဏာရှင်စနစ်ကိုသူတို့ကောင်းထည့်ဖော်နေတယ်အဲ့ဒါကို nationalism ဆိုတဲ့အမျိုးသားနိုင်ငံရေးဆိုတဲ့အဥ္စာနဲ့ကျွန်တော်တို့မမှားကြဖို့အရေးကြီးပါတယ်ဘာလို့ဆိုရှင်သူတို့ပြောတယ်ခဏခဏပြောတယ်သူတို့စကားတွေပြောတဲ့ခါမှာနိုင်ငံတော်ကနေပြီးဒီလိုခိုင်းလို့နိုင်ငံတော်ကိုဒီလိုလှုပ်လို့နိုင်ငံတော်အနေနဲ့ဒီလိုပြုံးပြန်ရတာဆိုတဲ့အဥ္စာတွေသုံးတာတွေရှိပါတယ်အဲ့တော့ဒါကဘယ်ကလာတယ်ဆိုဘရစ်တန်စနစ်ကအခြေခံခဲ့တဲ့အာနာရှင်အာနာရှင်တောင်မှအဆင့်မရှိတဲ့အာနာရှင်လို့ပြောရမှာပါ။ဘာလို့ဆိုတော့ဒီစစ်တပ်နဲ့စစ်လက်နက်ကိုဒါ brute force ပေါ့ဗျာ။ဒီလူမဆန်တဲ့ပုံစံမျိုးနဲ့ရန်ကားနေတစ်ချက်အားကိုသုံးပြီးတော့ဘယ်လိုပြောမလဲ။ကျွန်တော်တို့ professional military slow ခေါ်တဲ့ဒီ professional ကြတဲ့စစ်ရဲ့ပုံစံမျိုးနဲ့လည်းသွားနေတာမဟုတ်ဘူး။အဲ့တော့ရှင်းရှင်းလင်းလင်းပြောရရင်တော့ဒါမြန်မာနိုင်ငံမှာဒီ national reconciliation ဆိုတဲ့ဒီမျိုးသားပြန်လေရည်ကြစီရေးဆိုတာကဒါကသူတို့အနေနဲ့လုံးလုံးမရတော့ဘူးဆိုတာဒီစင်ကာပူနိုင်ငံကြားရေးဝန်ကြီးထောက်ပြသွားတာအမှန်တမ်းမှန်ပါလေဘယ်သူတွေအနေနဲ့လုံးလုံးရတယ်လဲဆိုရှင်အခုကျွန်တော်တို့ဒီတိုင်းသာ အဖွဲ့ဆောင်ပေါင်းစုံအနေနဲ့အများကြီးကြားလာပါပြီနှစ်ပေါင်းများစွာလုပ်နေတာပါဒီကိစ္စကတချို့နေရာမှာလုပ်လို့မရတဲ့နေရာမှာတိုက်ကြတယ်တိုက်လို့မရတဲ့အဲမဖြစ်တင်မတင်တော်ရင်မှာလုပ်ကြတယ်ပေါ့ပြောကြတယ်ပေါ့ဆွေးနွေးကြတယ်ပေါ့အဲ့တော့ဒါကဘယ်လိုပြောမလဲဆိုရင်ဒါတကယ့်ကို National Reconciliation ရဲ့ key issue ကြီးပေါ့ဗျအဲ့ key issue အတွက်ကိုခုနပထမပိုင်းကပြောခဲ့သလိုဒါကကဘယ်လိုထွက်ရမလဲဘယ်လိုဝင်ရမလဲဆိုတာရှင်းသားတဲ့အတွက်တော်တော်လေးဒီစစ်အဏာလည်းတင်လိုက်တဲ့အကျိုးကျေးဇူးကဘာလို့ပြောရမလဲဆိုရင်တခုအနေနဲ့ပြောရမလဲဆိုရင်မြန်မာစစ်တပ်ဟာမြန်မာနိုင်ငံရဲ့ဒီနိုင်ငံရေးစီးပွားရေးပညာရေးအရေးပေါင်းဆုံးပေါ့ဗျာဒီလူပေါင်းကြီးထွန်ကာရေးတစ်ခုလုံးကိုဟန်တာနေတဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်အဲ့ဒီစစ်တပ်ဟာယွန်းစရာဖြစ်နေပြီဆိုတော့ပြည်သူတွေလည်းသတ်မှတ်ထားပြီးတော့ဖြစ်တယ်အဲ့ဒါကိုအပြတ်ရှင်းရမယ်အဲ့ဒီစစ်အာဏာရှင်ကိုအပြတ်ရှင်းရမယ်ဆိုတဲ့ကားကပုံမှန်လေးနဲ့မြင်သွားတဲ့မြင်သွားအောင်လုပ်သွားတဲ့ဥစ္စာကိစ္စကတော်တော်လေးကိုကျွန်တော်တို့ကရှင်းတယ်လို့ပြောမှာပေါ့လေ
ဟုတ်ကဲ့ဒီကျွန်တော်တို့ဒီနိုင်ငံရေးဝန်ကြီးကပြောတဲ့အခါမှာလဲသူကမြမသမိုင်းကိုပြန်ပြီးညွှန်ပြောသွားခဲ့တာကိုကျွန်တော်တွေ့ရတယ်ပေါ့နော်။အဲသူကဘာပြောလဲဆိုရင်ဒုတိယကမ္ဘာစစ်ကတည်းကတဲ့မြန်မာနိုင်ငံဟာပါဝင်နေတဲ့အစိတ်ပိုင်းအသီးသီးကိုအတူတူဖြစ်အောင်လှုပ်ဆောင်ပြီးတော့ဒီ National Identity လို့ခေါ်တဲ့နိုင်ငံရေးတရုတ်လက္ခဏာအပေါ်သဘောတူများအောင်မလုပ်နိုင်သေးတာကိုလဲဒါ Mr. Vivian Balakrishnan ကထောက်ပြသွားတာကိုကျွန်တော်သွားတွေ့ရတယ်။ဆိုတော့ဒီလုပ်ငန်းစဉ်တွေကနိုင်ငံတကာနိုင်ငံအတွက်ဘယ်လောက်ထိအရေးကြီးတယ်လဲ။အကောင့်တဲ့ပေါ်ဖို့ကဘယ်လိုစတင်တယ်လို့ဆရာအကြံပေးချင်ပါတယ်လေဒါကအဲနောက်ဆုံးမင်းကုန်းနေပါဆရာ
ဟုတ်ကဲ့အဲ့တော့ခုနသူတို့ထောင်ချောက်ချထားတဲ့ဒီအမျိုးသားရေးအမျိုးသားရင်ကြားစစ်ရေးအမျိုးသားနိုင်ငံတော်ဆိုတဲ့ဥစ္စာကိုကျွန်တော်ထောင်သူတို့ဘက်ကထောင်ချောက်ချတာခုနေပြည်တော်ထိဆိုလို့ရှိရင်ဒါဘီရင်သုံးကောင်ရဲ့ကြောက်ရွံ့နဲ့တဲပြီးတော့ကိုဒါလုံနေတာပဲဆိုလိုတာကအဲ့ဒီအမျိုးသားရေးကိုကျွန်တော်စွန့်ခွာရမှာဖြစ်တယ်အဲဘာမနိုက်ဇေးရှင်းလို့ပြောတဲ့ဥစ္စာကိုရှော့ချရမှာဖြစ်တယ်အဲ့ဒါကြောင့်ကျွန်တော်ဟိုးကရေကပြောခဲ့ဥရာရှိတော့ဟိုးကရေဆို2021နောက်ပိုင်း2021ဒီအနာသိမ့်ပြီးနောက်ပိုင်းမှာဒီဗမာလူမျိုးကြီးဝါဒကျွန်တော်တို့ကပြဿနာဖြစ်နေတယ်အဲ့ဒါကိုစွန့်ခွာရမယ်တိုင်းရင်းသားတွေနဲ့အားလုံးလူလူလူဆက်ဆံနိုင်တဲ့နိုင်ငံရေးဝါဒရင်းချေမှုဝါဒပုံစံဟလာစီးပွားရေးလုပ်ငန်းနဲ့ပုံစံကိုအကုန်လုံးကောင်ထည်ဖွားမယ်ဆိုတဲ့သဘောပဲအဲ့တော့အဲ့ဒီကိုသွားကြမယ်ဆိုလို့ရှိရင်တချို့ဒီလူမျိုးစုလူနည်းစုတဲ့မှာသူတို့လူမျိုးစုကိုဥတီပြီးတော့ဗမာဆိုတဲ့လူမှန်သမျှကိုဘယ်လိုပြောမလဲမလိုလားတဲ့လူမျိုးစုလူနည်းစုခေါင်းဆောင်တွေလည်းရှိကောင်းရှိလိမ့်မယ်အဲ့ဒီလူတွေနဲ့လည်းသူတို့အဲ့ဒါကိုကင်ဆယ်လို့မရတော့ဘူးဆိုတဲ့ပုံစံမျိုးပဲအဲ့တော့အဲ့ဒီလူမျိုးကိုကျွန်တော်တို့နားလည်ကြတယ်ဆိုလို့ရှိရင်ကျွန်တော်တို့အင်္ဂလိပ်လိုပြောရင်တော့ဒီ ethnic based federalism နဲ့ civic based federalism နှစ်မျိုးလို့ကျွန်တော်တို့သုံးအောင်မှာဖြစ်ပါတယ်အဲ့ဒါတော့လူမျိုးစုကိုအခြေခံတဲ့ဒီ federal စနစ်နဲ့လူသားတယောက်ချင်းစီဟာနိုင်ငံသားတယောက်ချင်းစီကိုအခြေခံတဲ့ federal နှစ်ခု federalism ပေါ့ federal စနစ်ကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့သွားရမယ်ဒီမြန်မာနိုင်ငံခုနွေဦးတော်လှန်ရေးဂျင်းစီတွေ PDF တွေ ERO တွေအကုန်လုံးကပွင့်လင်းတဲ့ ERO ခေါင်းဆောင်တွေအကုန်လုံးကလုပ်နေတဲ့လမ်းကဘယ်လမ်းလဲဆိုလို့ရှိရင် civic based ခုနနိုင်ငံသားတယောက်ချင်းလူသားတယောက်ချင်းလွတ်မြောက်တဲ့အားလုံးဒန်းတူညီမျှအကုန်လုံးကိုယ့်ရဲ့ဒီလက္ခဏာကိုယ့်ရဲ့ identity ကိုယ့်ရဲ့ဒီ agency ကိုယ့်ရဲ့ဘယ်လိုပြောမလဲပြီးတော့ကအဆောက်အုံကိုတေချာအကောင့်ထဲဖွင့်နိုင်တဲ့နိုင်ငံစနစ် CY စနစ်လွတ်လပ်တဲ့နိုင်ငံတော်ကြီးလိုအပ်တယ်ဆိုတော့တို့ဒါတဆူထားတယ်တို့ပြောထားတယ်အဲ့အတွက်လည်းတို့တိုက်နေကြတာနှစ်ပေါင်း80ကျော်နေပါပြီအဲ့တော့ဒါကိုဆိုလိုခြင်းဖြစ်ပါတယ်အဲ့လူနည်းနဲ့သွားတဲ့အမျိုးသားရင်ကြားစစ်ရေးဒါမှမဟုတ်လည်းနိုင်ငံတော်မှာရှိတဲ့ဒီဒီပြည်တွင်းစစ်ကြီးငြိမ်းချမ်းရေးကိုကျွန်တော်သွားကြဖို့ရအတွက်အားလုံးကနေပြီးတော့ကျွန်တော်တို့ဒါလမ်းလျှောက်နေကြတဲ့သဘောရှိတယ်ဆိုတာသူနားလည်လို့ဒီစကားတွေကိုသူပြောသွားတယ်လို့ကျွန်တော်တို့သုံးသပ်ကြည့်ရမှာဖြစ်ပါတယ
်။ဟုတ်ကဲ့အခုလိုဆွေးနွေးပြတဲ့အတွက်ကြောင့်မလို့ကျေးဇူးအများကြီးတင်ပါတယ်ဆရာကြီ
းဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကဘာအစည်းအဝေးကိုဥတမောင်သန်းကဆွေးနွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြခင်မှာတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုရာသီနဲ့အနာဂတ်ကဘာအစည်းအဝေးတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ် ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ကနေ2023ခုနှစ်မတ်လ4ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီလိုင်းလုံးပြီးတော့1925 30နဲ့လိုင်းလံပြီးတော့190တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးထုတ်လွှင့်ပေးသွားမှာပါဒီထဲမှာတော့အာရှနိုင်ငံရေးလျှာစီးပွားသတင်းများနဲ့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုထုတ်လွှင့်ပေးမှာပါဒီထဲကမှအရင်ဆုံးတော့အာရှနိုင်ငံရေးအစည်းအဝေးကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒေသတွင်းရိုက်ခတ်မှုတွေရှိနေတဲ့မြန်မာအရေးကိုအာဆီယံနိုင်ငံတွေအလေးပေးကင်တွယ်ဖို့မလေးရှားဝန်ကြီးချုပ်ကတိုက်တွန်းပါတယ်။အိန္ဒိယကတော့မြန်မာစစ်ကောင်စီကိုဆက်လက်နဲ့ပစ္စည်းတွေရောင်းပေးနေတယ်လို့လူခွင့်လှုံရှားမှုအဖွဲ့တွေကပြောပါတယ်။ G20 စီးပွားရေးအင်အားကြီးနိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုအိန္ဒိယမှာကျင်းပခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းထိပ်တန်းရောက်အာရှနိုင်ငံရေးသတင်းတွေကိုတော့ကိုဇော်မိုးကျော်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ဟာဝန်ကြီးချုပ်ဖြစ်လာပြီးနောက်အာဆီယံနိုင်ငံတွေကိုခီးလှည့်လည်နေရမှာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မလ၁ရက်နေ့မှာဖိလစ်ပိုင်နိုင်ငံကို၂ရက်ကြာတရားဝင်ခီးစဉ်အဖြစ်ရောက်ရှိသွားပါတယ်မလေးရှားဝန်ကြီးချုပ်ဟာသမ္မတမာကိုစ်ဂျူနီယာနဲ့တွေ့ဆုံပြီးနောက်မြန်မာအရေးထက်သွင်းပြောဆိုရမှာမြန်မာပြည်အရေးဟာပြည်တွင်းရေးတသက်အဖြစ်စဉ်းစားသတ်မှတ်လို့မဖြစ်နိုင်ပါဘူးဘာဖြစ်လို့လဲဆိုတော့မြန်မာပြည်ကအခြေအနေတွေဟာဒေတာရင်းကိုရိုက်ခတ်မှုတွေရှိနေလို့ပါလို့ဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောဆိုခဲ့ပါတယ
် which cannot be considered as purely internal because it's affecting
ကျွန်တော်အတွေ့အကြုံနဲ့ဗဟုသုတကိုအခြေခံပြီးအကြံပြုပြောကြားရရင်တော့မြန်မာပြည်အရေးဟာပြည်တွင်းရေးတသက်လို့စဉ်းစားသတ်မှတ်လို့မရနိုင်ပါဘူးဘာဖြစ်လို့လဲဆိုတော့ဒေတာဆိုင်ရာအရေးကိစ္စတွေနဲ့လုံခြုံရေးကိစ္စတွေကိုရိုက်ခတ်နေလို့ပါဒီလိုထူးခြားမှုရှိတဲ့ကိစ္စရပ်တွေကိုဖြေရှင်းဖို့မြန်မာစစ်ကောင်းဆောင်တွေအနေနဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်လာအောင်အခြေအနေသစ်နီလန်အသစ်တွေရှာဖွေတင့်တယ်လို့ကျွန်တော်အကြံပေးခြင်းပါတယ
်။ဒါအပြင်ဂျာတာပရင်းနဲ့ဖိလစ်ပိုင်တက္ကသိုလ်မှစကားပြောကြားခြင်းမှာလည်းမြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေကိုမြန်မာစစ်ကောင်းဆောင်တွေကတာဝန်ယူမှုရှိဖို့အာဆီယံအနေနဲ့လှုံ့ဆော်တင့်တယ်လို့မလေးရှားဝန်ကြီးချုပ်ကပြောဆိုပါတယ်။တရားမြတ်ရေးနဲ့တရားဥပဒေစိုးမိုးရေးအတွက်ယက်တီပြောဆိုသွားမယ်ဆိုတဲ့အာဆီယံရဲ့အယူအဆကိုဆက်လက်ဆွဲခိုင်တင်ကြောင်းနဲ့မြန်မာကိစ္စနဲ့ပတ်သက်ပြီးအာဆီယံအနေနဲ့ပုံမပြောဆိုလှုံ့ဆော်တင်တယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောဆိုခဲ့ပါတယ်။ဒါအပြင်အာဆီယံအတွင်းအားလုံးသဘောတူမှဆုံးဖြတ်လှုံ့ဆော်ရမယ်ဆိုတာဟာဘာမှမပြောဘဲတိတ်တိတ်နေရမယ်လို့ဆိုလိုတာမဟုတ်ဘူးလို့လည်းသူကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်2သိန်းလောက်မလေးရှားမှရောက်ရှိနေပြီးမလေးရှားအတွက်အဓိကပြဿနာကြီးတစ်ခုဖြစ်လာနေတယ်လို့လည်းသူကပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲမြန်မာအိန္ဒိချင်းအိန္ဒိယကတော့မြန်မာစစ်ကောင်စီကိုလက်နက်ကြီးတွေထုတ်လုပ်ဖို့အမြောက်ပြောင်းတွေရောင်းချပေးခဲ့တယ်လို့ဗုဒ္ဓဟူးနေ့တုန်းကမြန်မာအရေးလှုပ်ရှားတဲ့ Justice for Myanmar မြန်မာပြည်အတွက်တရားမျှတရေးအဖွဲ့ကပြောဆိုလိုက်ပါတယ်။ဒီလက်နက်တွေဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတာကိုစန့်ကျင်တဲ့အတိုက်အခံအင်အားစုတွေကိုနှိမ်နှင်းရမှာအသုံးပြုနိုင်တယ်လို့လည်းဒီအဖွဲ့ကသတိပေးထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတည်းတုန်းကအိန္ဒိယအစိုးရပိုင်း Yantra India Limited က122 mm အမြောက်ပြောင်းအလက်20ကိုမြန်မာစစ်ကောင်စီကိုရောင်းချပေးခဲ့တယ်လို့ Justice for Myanmar အဖွဲ့ကအထောက်အထားတွေကိုဖော်ပြခဲ့ပါတယ်။ဒီအိန္ဒိယကုမ္ပဏီဟာပြီးခဲ့တဲ့နှစ်ထဲတုန်းကမြန်မာစစ်ကောင်စီရဲ့အချက်အလက်စုဆောင်ရေးဌာနအတွက်လုံခြုံရေးဆိုင်ရာကိရိယာတွေတက်ဆင်ပေးဖို့ကိုလည်းလေလံအောင်ခဲ့တယ်လို့ဒီအဖွဲ့ကအထောက်အထားတွေကို AFC သတင်းဌာနကိုပြသခဲ့ပါတယ်။တစ်ချိန်တည်းပါပဲနောက်ထပ်မြန်မာအိန္ဒိချင်းဖြစ်တဲ့တရုတ်ဟာလည်းမူဆယ်ကနေကြောက်ဖြူကိုဆက်သွယ်မဲ့ရထားလမ်းစီမံကိန်းကိုပြီးခဲ့တဲ့ရက်သက်တပတ်တည်းတုန်းကတိတ်တဆိတ်ပြန်လည်စတင်ခဲ့ကြောင်းFrontier Magazine ကဖော်ပြတာကိုကိုကပီ The Diplomat စာဆောင်ကရေးသားခဲ့ပါတယ်။တရုတ်အစိုးရပိုင်းယထာလန်ကုမ္ပဏီဖြစ်တဲ့ CREEG ကုမ္ပဏီနဲ့မြန်မာစစ်ကောင်စီယထာဝန်ကြီးဌာနတို့မကြာသေးမီကမှတွေ့ဆုံခဲ့ပြီးတရုတ်ကုမ္ပဏီဟာမူဆယ်ကနေမန္တလေးကိုယထာလန်တပိုင်းတည်ဆောက်မှာဖြစ်ပြီးမန္တလေးကနေကြောက်ဖြူကိုယထာလန်တပိုင်းတည်ဆောက်မှာဖြစ်ပါတယ်။ မြန်မာအိန္ဒိယအိန္ဒိယနဲ့တရုတ်တို့ဟာမြန်မာပြည်တွင်းပဋိပက္ခလူအခွင့်အရေးစိုးဖောက်မှုဒီမိုကရေစီအရေးတွေထက်သူတို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ပြိုင်ဆိုင်မှုကိုသာအဓိကထားတာကိုတွေ့မြင်နေရပါတယ်။မြန်မာနိုင်ငံဟာဒေသတွင်းပြည်တွင်းစစ်ဖြစ်နေပြီးပဋိပက္ခဖြစ်နေတဲ့တခုတည်းသောနိုင်ငံဖြစ်ပါတယ်။ကြံအိန္ဒိယနိုင်ငံတွေဖြစ်တဲ့တရုတ်အိန္ဒိယအာဆီယံတို့ဟာဖွံ့ဖြိုးတိုးတက်ရေးအတွက်ဥတီလှုပ်ဆောင်နေတာကိုတွေ့မြင်နေရပါတယ်။အခုလိုအချိန်မှာပဲမြန်မာအိန္ဒိချင်းအိန္ဒိယမှာစီးပွားရေးအင်အားကြီးနိုင်ငံ20 G20 နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုကြာတာပတင်းနေ့မှာကျင်းပခဲ့ပါတယ်။ဒီအစည်းအဝေးကိုအမေရိကန်၊ရုရှား၊တရုတ်စတဲ့နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေလည်းတက်ရောက်ခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးတို့တခြားတွေ့ဆုံခဲ့ပြီးဒီစီးပွဲကိုအဆုံးသတ်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတိုက်တွန်းခဲ့ပါတယ်။
Lastly, I spoke briefly with Russia's Foreign Minister Lavrov.
နောက်ဆုံးတော့ရုရှားနိုင်ငံသားရဲ့ဝန်ကြီးကိုဒီစစ်ပွဲကိုအဆုံးသတ်ဖို့ကျွန်တော်ပြောခဲ့ပါတယ်။ပြီးခဲ့တဲ့ရက်သက်သက်ပတ်ထဲတုန်းကကုလသမဂ္ဂမှာကျွန်တော်နဲ့အခြားနိုင်ငံခေါင်းဆောင်အများအပြားပြောကြားခဲ့တယ်လို့ပါပဲ။ဒါ့အပြင် G20 အဖွဲ့ဝင်ဝန်ကြီးတွေပြောခဲ့တယ်လို့ပဲ။ဒီရန်လိုတဲ့စစ်ပွဲကိုရပ်ပါလို့ကျွန်တော်ပြောခဲ့ပါတယ်။အဓိပ္ပာယ်ပြည့်ဝတဲ့တန်တမန်ရေးနည်းလမ်းဟာရေရှည်တည်မြဲတဲ့ငြိမ်းချမ်းရေးကိုရနိုင်ပါတယ်လို့ကျွန်တော်ပြောခဲ့ပါတယ်။
ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဖရော့ကလည်းသတင်းတောက်တွေကိုပြောဆိုရမှာယူကရိန်းကိုဒီစစ်ပွဲကိုဆက်တိုက်ဖို့အားပေးအားမြောက်လုပ်နေကြတယ်လို့ဆွဆွဲပြောဆိုခဲ့ပါတယ်။အနောက်တိုင်းနိုင်ငံတွေကတစုံတယောက်ကမှဆွေးနွေးဖြည့်ရှင်းဖို့ယူကရိန်းကိုတိုက်တွန်းတာမျိုးသူ့အနေနဲ့မတွေ့ခဲ့ဘူးလို့ရုရှားနိုင်ငံသားရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်။အိန္ဒိယမှာကျင်းပခဲ့တဲ့ G20 နိုင်ငံသားရဲ့ဝန်ကြီးများအစည်းအဝေးဟာလည်းယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးဘုံသဘောတူညီချက်တရမရရှိဘဲပြီးဆုံးသွားခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ
်။အာရှနိုင်ငံရဲ့အစီအစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာပါ။မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံကြားမှာချစ်ကြည်တရာပြန်ဖွင့်ပြီးတဲ့နောက်နေစဉ်ကုံသွယ်မှုတွေပြုလုပ်နေတာမှာမြန်မာဘက်ကတိုက်ပွဲတွေကြောင့်နေဆက်ကုံသွယ်မှုရက်ဆိုင်မှာစိုးရိမ်နေကြပါတယ်။တလောကအမြင့်ဆုံးတက်နေတဲ့စံစည်းနည်းနည်းပြန်ကျသွားခဲ့ပါတယ်။ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်တီးနှံတွေဈေးအတက်ကျဘာတွေဖြစ်သွားခဲ့ပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရွှင်လန်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုအုပ်ကာနဲ့တူကျမနန်းလောင်လျမ်းတို့ကတင်ဆက်ပေးသွားပါမယ်ရှင်
။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာပြည်ပဝယ်လိုအားကောင်းနေတဲ့အတွက်ရာဘာဈေးနှုန်းတွေမြင့်တက်နေတဲ့သတင်းနဲ့ဆက်ကြည့်ပါရစေ။ပြည်ပဝယ်လိုအားရှိနေတာကြောင့်ရာဘာဈေးနှုန်းတွေမြင့်တက်နေတယ်လို့ရာဘာလုပ်ငန်းရှင်တွေကပြောပါရစေ။ဒီဘက်လိုရဲ့ချက်ရှိပြီးတော့ကမ္ဘာဈေးပေါက်ဈေးနဲ့ဒေါ်လာဈေးကလည်းအမြင့်ဈေးမှာရှိနေတဲ့အတွက်ရဘာတပေါင်ဈေးက7,000ထက်မှသာရှိနေတယ်လို့ရဘာလုပ်ငန်းရှင်တွေနဲ့ရဘာဆိုင်တောင်သူတွေကပြောပါတယ်။အရင်ကပြည်တွင်းရဘာတပေါင်ကို7,200ဈေးရှိပြီးတော့လက်ရှိမှာတပေါင်ကို1,380ကျပ်အထိမြင့်တက်လာတယ်လို့သိရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ1ရက်နေ့ကနေ31ရက်နေ့အထိပင်လယ်ရေကြောင်းကနေရဘာတန်ချိန် 13,800 ခန့်တင်ပို့နိုင်ခဲ့ပြီးတော့နေဆက်ကုန်သွယ်ရေးစခန်းတွေကတစ်ဆင့်ရဘာတန်ချိန် 2,290 ခန့်တင်ပို့နိုင်ခဲ့တယ်လို့မြန်မာနိုင်ငံရဘာဆိုင်ပြိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းအတွင်ရေးမှူးဦးခိုင်မြင့်ကပြောပါရယ်။ဒါပေမဲ့ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းတင်ပို့မှုနဲ့နှိုင်းယှဉ်မယ်ဆိုရင်တော့ရဘာတန်ချိန် 6,300 ကျော်ရောကျသွားတဲ့အတွက်ပို့ကုန်ဝင်ငွေတန်ပိုးအမေရိကန်ဒေါ်လာ8,000ကျော်ရောကျသွားတယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနရဲ့ကုန်သွယ်မှုစီးရင်တွေမှာဖော်ပြထားပါရယ်။မြန်မာတနိုင်ငံလုံးမှာ rubber site အကတန်း6,400ကျော်ရှိပြီးတော့လက်ရှိမြန်မာနိုင်ငံကထွက်ရှိတဲ့ rubber တွေကိုတရုတ်နိုင်ငံကိုအများဆုံးတင်ပို့နေတယ်လို့အတွင်းရေးမှူးဦးခိုင်မြင့်ကပြောပါရယ်
။မြောက်ရီကုံသွယ်ရေးဆုံမှာတရက်ကိုကားအစီရေ900ခန့်ကုံသွယ်မှုရှိနေပါရယ်။မြောက်ရီမဲဆောက်ချစ်ကြည်ရေးတရားပြန်ဖွင့်ပြီးတဲ့နောက်မှာထိုင်းမြန်မာနယ်စပ်ကုံသွယ်ရေးစခန်းတစ်ခုဖြစ်တဲ့မြောက်ရီကုံသွယ်ရေးဆုံကနေတရက်ကိုကားအစီရေ900ခန့်ကုံသွယ်မှုရှိနေတယ်လို့နယ်စပ်ကုံသွယ်တွေကပြောပါရယ်။မြောက်ရီနယ်စပ်ကုံသွယ်ရေးဟာလက်ခီးပိုင်းလုံခြုံမှုပေါ်မူတည်ပြီးလုပ်ကိုင်နေရတာဖြစ်လို့ကုံသွယ်တွေအလုံးစိုးရင်ပူပန်မှုနဲ့ကုန်စီပို့ဆောင်နေရတယ်လို့ဆိုကြပါဗျ။မြောက်ရီကုံသွယ်ရေးအာရှလမ်းမကြီးမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်လာမယ့်2လ3လအတွင်းနယ်စပ်ကနေတင်ပို့မှုကိုရပ်ဆိုင်းပြီးပင်လယ်ရေကြောင်းကနေပြောင်းလဲတင်ပို့နိုင်မှုစီစဉ်နေကြတယ်လို့လည်းအမည်မဖော်လိုတဲ့မြောက်ရီနယ်စပ်ပို့ကုန်လုပ်ငန်းရှင်တဦးကပြောပါဗျ။ ပြီးခဲ့တဲ့နှစ်ကမြရီမဲဆောက်ကုံသွေးဤတရာဖျက်ဆီးခံရတာအပါအဝင်ကွန်ကရစ်အာရှလမ်းပိုင်းမှာကုန်တင်ကားတွေမီးရှို့ဖျက်ဆီးခံရတာတိုက်ပွဲတွေဖြစ်ပွားလို့သွာလာဖျက်တမ်းခွင့်ပိတ်ပင်ထားတာတွေမကြာခဏဆိုသလိုဖြစ်ပေါ်ခဲ့တာတွေကြောင့်ကုန်တွေအနေနဲ့ဆုံးရှုံးမှုတွေရှိခဲ့တယ်လို့ဆိုပါတယ်မြရီမဲဆောက်ချစ်ကြည်ရေးအမှတ်တရတာကို2023ခုနှစ်ဇန်နဝါရီလ12ရက်နေ့မှာပြန်လည်ဖွင့်လှစ်ပေးခဲ့တာပ
ါဆန်နက်စကွဲကီဘာပို့ကုန်ရောင်းွေ65ရာခိုင်နှုန်းကိုဘိုးပန်တက်မှတ်ဈေးနဲ့လဲလှယ်ရမယ်ဆိုတဲ့သတင်းကြောင့်ဈေးကွက်အရောင်းဝယ်အေးပြီးတော့ဆန်ဈေးတွေပြန်လည်ကျဆင်းနေပါတယ်ဆန်နက်စကွဲကီဘာတင်ပို့မှုကနေရရှိတဲ့ကုန်သွယ်မှုငွေတွေက65ရာခိုင်နှုန်းကိုမတ်လ1ရက်နေ့ကနေစလို့ဘိုးပန်တက်မှတ်နှုန်းထားတဲ့မြန်မာငွေနဲ့လဲလှယ်ရမယ်လို့ကုန်သွယ်ဦးစီးဌာနကထုတ်ပြန်လိုက်ပါတယ်အဲ့ဒီပို့ကုန်ရောင်းွေကန့်သက်ချက်ကြီးရဲ့ကြောင့်လက်ရှိပြည်တွင်းဈေးကွက်မှာစံဈေးနှုန်းတွေအနည်းငယ်ကျဆင်းသွားတယ်လို့ကုန်သည်တွေကဆိုပါတယ်။အခုရပိုင်းဈေးကွက်တွင်ပြည်ပတင်ပို့တဲ့အမထဆန်ကြံတဲ့အိတ်ကို6000ကျပ်ဝင်းကျင်နဲ့ရွှေဘိုဘော်ဆန်တဲ့အိတ်ကိုတော့9000ကျပ်ခန့်ဈေးနှုန်းကျဆင်းသွားတာဖြစ်ပါတယ
်။ရောင်းဝယ်ရပါချင်တယ်ရက်ချီနေတာပေါ့ရက်ချီနေတာဆိုတော့ရောင်းဝယ်မသိမဖြစ်ဘူးရောင်းဝယ်အေးသွားတော့ပေါ့ဒါမှမဟုတ်လည်းမရောင်းနိုင်ဝယ်ရလို့လည်းအချိန်ကြီးချောက်ချင်တယ်ဒီရက်နေ့နောက်ပိုင်းဒီရက်နေ့နောက်ပိုင်းမှာအချိန်ကြီးကလုံးကြတယ်ဘူတော်ကတော့ဘူဝါရရောင်းဝယ်တဲ့ပုံမှာသူတွေကတော့ချောက်ချင်တယ်ရောင်းဝယ်အေးသွားတယ်ဝယ်တဲ့ရှိဘူးအကြောင်းလည်းမလဲဒီရက်နေ့မရောင်းချောက်ချင်တယ်ဗလား
လက်ရှိမှာဘိုးဘန်းရဲ့မူဝါဒကြောင့်နေဆက်ကနေပြည်ပကိုစံတင်ပို့နေတဲ့ကုန်တွေအနေနဲ့ပြည်ပပို့ကုန်ရောင်းွေကန့်သက်ချက်ဟာစံတိတ်ကိုကြက်တောင်းကနန်းအထိနင်းနာမှုရှိနေတယ်လို့လည်းလုံခြုံရေးအမည်မဖော်လိုတဲ့နေဆက်စံကုန်တွေတူကပြောပါဗျာ။ဒီ
စံတိတ်ကအမှုသားမဆိုရင်ဒီဆန်ရောင်းလိုက်တယ်။အပြည့်ပြည့်အကျိုးတရားရတယ်အကျိုးတရားဟုတ်။ဒီဘက်ကောင်ကလည်းကျဆက်ကောင်တန်းနဲ့လဲလို့ရတယ်။ဘောက်ကတော့တတ်မှတ်တာရင်ဆန်ရောင်းတဲ့ကြားကဂျုံတရားပေါ်မှာဆောင်တဲ့ငါချက်ကိုတော့ရှိတယ်ရပါမယ်။ငါနဲ့တောင်းတဲ့ငါချက်ကိုရရတယ်။ရတဲ့ဆက်ဆောင်တာရမယ်။ဒါကြောင့်ဘာပဲဖြစ်ဖြစ်အဲ့လိုချုပ်ပြီးပြောရမယ်ဆိုတော့ခံတယ်ကိုဘာမှမဟုတ်ဘူး။ခံတယ်ကိုဘာမှမဟုတ်တော့တောင်းလို့လည်းမရဘူး။
စံကုန်တွေအနေနဲ့ပြည်ပပို့ကုန်ရောင်းွေ65ရာခိုင်နှုန်းကိုဗဟိုဘဏ်သတ်မှတ်တဲ့နှုန်းရဲ့မြန်မာငွေလဲလှယ်တာကိုတရက်အတွင်းအပြည့်လောက်ရမှာဖြစ်ပြီးတော့ကျန်တဲ့ပြည်ပပို့ကုန်ရောင်းွေ35ရာခိုင်နှုန်းကိုတော့ပြည်ပပေါက်စီအတိုင်းလဲလှယ်ခွင့်ပြုထားပါတယ်။လက်ရှိမှာမူဆယ်နယ်ဆက်ကုန်သွယ်ရေးစခန်းကတဆင့်တရုတ်နိုင်ငံကိုနေ့စဉ်ဆန်တဲ့စကွဲတန်ချိန်50ဆန်တဲ့ကုန်တွဲကအစီးရေ30ကနေ40ကျတင်ပို့နေတယ်လို့မူဆယ်နယ်ဆက်ဆန်ကုန်သွယ်တွေကပြောပါရယ်နယ်ဆက်ကုန်သွယ်ရေးမှာပြည်ပပို့ကုန်လုပ်ငန်းရှင်တွေကိုငွေပေးချေမှုအတွက်နိုင်ငံခြားငွေတိုက်ရိုက်ပေးချေမှုအဖြစ်အမေရိကန်ဒေါ်လာအပြင်တရုတ်ယွမ်ငွေထိုင်းဘတ်ငွေနဲ့အိန္ဒိယရူပီငွေတွေကိုပါသုံးစွဲခွင့်ပြုထားပါရယ်
အခုဆက်ပြီးဖေဖော်ဝါရီလ22ရက်နေ့ကနေ28ရက်နေ့ထိဈေးကွက်အတွင်းအတက်အကျအနည်းမြင့်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ထောဘက်ဘဲကတော့ဈေးသက်တိုင်းမြင့်တက်နေပါတယ်။2023-2024ဘဏ္ဍာနှစ်အတွင်းမှာထောဘက်ဘဲတန်ချိန်3000ကျော်ကိုပြည်ပတင်မို့သွားမယ်လို့စီးပွားကူးသန်းရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထောဘက်ဘဲကပြည်ရင်းစားသုံးမှုများတဲ့ပဲအပြင်ပြည်ပတင်မို့မှုလည်းရှိနေတာဖြစ်လို့ဈေးကွက်ထဲဝင်ကလေးကအမြင့်ဈေးနဲ့ရှိနေတာဖြစ်ပါတယ်။ရန်ကုန်ဈေးကွက်မှာထောဘက်ဘဲကတပိတ်သားကို3565ကျပ်ပေါင်းဈေးရှိနေပြီးပြီးခဲ့တဲ့အပတ်နဲ့နှိုင်းရှင်လိုက်ရင်တော့တပိတ်သားကို435ကျပ်ဈေးမြင့်တက်လာပါတယ်။မန္တလေးဈေးကွက်မှာတော့ထောဘက်ဘဲကတအိတ်ကို2100ကနေ2400ပေါင်းဈေးရှိပြီးတအိတ်ကိုငွေကျပ်1000ခန့်ဈေးမြင့်တက်လာပါတယ်။ပြီးခဲ့တဲ့2022ခုနှစ်ကာလတူအခြေအနေနဲ့နှိုင်းရှင်လိုက်ရင်တော့ဈေးကထောက်ဝက်နီးပါးမြင့်တက်လာခဲ့တာဖြစ်ပါတယ
်။ပြောင်းဈေးတွေကတော့ပြန်လည်ကျဆင်းသွားပါတယ်။ထိုင်းနိုင်ငံနဲ့တရုတ်နိုင်ငံအပြင်အခြားပြည်ပနိုင်ငံတွေကိုပြောင်းတင်ပို့ခွင့်ရှိနေပေမဲ့ဘိုဘန်ကသတ်မှတ်လိုက်တဲ့ငွေလဲလှယ်နှုန်း35ရာခိုင်နှုန်းနဲ့ပြောင်းတင်ပို့တဲ့ကုန်ကားကဈေးမြင့်တက်လာတာတွေကြောင့်ကုန်သည်တွေအနေနဲ့အထိနာနေပြီးတော့ပြောင်းဈေးကိုလည်းရှော့ချဝယ်ယူမှုတွေရှိနေတယ်လို့စိုက်ပျိုးတောင်သူတွေနဲ့ကုန်သည်တွေကဆိုပါတယ်ရန်ကုန်ဈေးကွက်မှာတော့ပြောင်းစံကတပိတ်သားကို1250ကနေ1290ပေါက်ဈေးရှိနေပြီးတော့ပြီးခဲ့တဲ့အပတ်နဲ့ရှင်ရင်တော့တပိတ်သားကို30ကျပ်ခန့်ဈေးနှုန်းကျဆင်းသွားပါတယ်မန္တလေးဈေးကွက်မှာတော့ CB ပြောင်းကတအိတ်ကို6000ကနေ6100ပေါက်ဈေးရှိနေပြီးတော့တအိတ်ကို3500ကျပ်ဈေးနှုန်းကျဆင်းသွားပါတယ်။ဗမာပြောင်းကတော့တအိတ်ကို5800ကနေ5900ပေါက်ဈေးရှိပြီးတအိတ်ကို3000ကျပ်။ရှမ်းပြောင်းကတော့တအိတ်ကို6000ကနေ6100ပေါက်ဈေးရှိပြီးတော့တအိတ်ကို2500ကျပ်အသီးသီးဈေးနှုန်းကျဆင်းသွားပါတယ်။ပြည်ပနိုင်ငံတွေရဲ့လိုအပ်ချက်မြင့်မားနေတာကြောင့်ပြောင်းဈေးကတော့အများကြီးကျဆင်းနိုင်မှာမဟုတ်ဘူးလို့ပြောင်းလုပ်ငန်းရှင်တွေကဆိုပါတယ်။
ချက်သွဖြူရှမ်းတွေဈေးပြန်ချဆဲလာပါတယ်။ရှမ်းချက်သွတွေအပြင်မန္တလေးဘက်ကချက်သွတွေပါဈေးကွက်ထဲအဝင်ရှိနေလို့ဈေးကဆက်တိုက်ချဆဲနေတာဖြစ်ပါတယ်။နေ့စဉ်ရန်ကုန်ပြည်နယ်ဈေးကွက်ထဲကိုကုန်ချိန်12,000ခန့်ဝင်ပြီးကုန်ဝင်ရောက်မှုကထွက်ွက်ကျော်မြင့်တက်နေပါတယ်။လက်ရှိရန်ကုန်ပြည်နယ်ဈေးကွက်မှာချက်သွဖြူအောင်မန်းကတပိတ်တာကို4,100ကနေ4,800ပေါင်ဈေးရှိနေပြီးတပိတ်တာကို400ကျပ်ဈေးချဆင်းသွားပါတယ်။မန်းချက်သွဖြူကတော့တပိတ်တာကို4,800ကနေ5,000ကျပ်ပေါင်ဈေးရှိနေပြီးအဝေးနည်းနေသေးတဲ့အတွက်ဈေးကတော့တည်ငြိမ်နေပါတယ်။အခုပြောပြသွားတဲ့ကောင်ပဲသီးနှံဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်။
လျာစီဝါသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့စနေညပိုင်းအတွက်နောက်ဆုံးကြန့်ရှိတဲ့ဥရုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။အမဲစိန်တောတောင်တွေထက်ကာဗွန်ဓာတ်ငွေ့နှစ်ဆုပ်ယူတူလောင်ပေးထားတဲ့စိတ်မြေတောတွေကမ္ဘာတဝန်းတဖြည်းဖြည်းပျောက်ကွယ်နေတာမှာဗြိတိန်နိုင်ငံက Wilkin Fund စိတ်မြေဒေသကတော့ပြည်သူတွေနဲ့ပညာရှင်တွေရဲ့ပူးပေါင်းပါဝင်မှုနဲ့တိုးချက်နေပါတယ်။ဇီဝမျိုးစုံမျိုးကွဲတွေရှင်သန်နေနိုင်ဖို့ရောတဘာဝဝန်းကျင်အတွက်ပါအရေးကြီးလာတဲ့စိတ်မြေတော်တွေရဲ့အခန်းကဏ္ဍအကြောင်းကိုတော့ဥရုယာသီနဲ့အနာဂတ်ကမ္ဘာအစည်းအဝေးမှာနန်းလောင်ကတင်ပြပေးထားပါတယ်ခင်ဗျာ
ဥရုယာသီဖောက်ပြန်တာရေလောင်တမန်တွေဆောက်လုပ်တာစိုက်ပျိုးရေးနဲ့အဆောက်အုံတိုးချဲ့တာတွေကြောင့်ဇီဝမျိုးစုံကျဉ်လည်ကျဆားနေတဲ့စိတ်မြေဒေသတွေလည်းပြောက်ကွယ်မဲ့အရင်နဲ့ရင်ဆိုင်နေရပါတယ်။အဲ့ဒီအထက်မှာဥရောပတိုက်အတွက်အရေးကြီးလာတဲ့ဗြိတိန်နိုင်ငံက Wilkin Fund စိတ်မြေတော်ကြီးလည်းပါဝင်ပါတယ်။ဒီစိတ်မြေတွေကလွန်ခဲ့တဲ့နှစ်ပေါင်း12,000ကျော်ရေခဲခင်မှာပင်လယ်ရင်မြင့်တက်ခဲတုန်းကပေါ်ပေါက်ခဲ့တာပါ။18ရာစုပြည့်လို့နှစ်တွေမှာတော့နိုင်ငံအရှိပိုင်းက East Anglia အရကစိတ်မြေတော်တွေထဲရေတွေစုပ်ထုတ်ပြီးတော့စိုက်ပျိုးမြေတွေဖြစ်အသုံးချလာကြပါတယ်။ဒါပေမဲ့လည်း Weekend ရေဘုတ်တွေကအနီးအနားကဒေသခံတွေကတော့သူတို့ပိုင်မြေတွေမရောမဲထိန်းသိမ်းထားကြပါတယ်။ Cambridge Tech တို့ကရုပ်ခဗေဒပညာရှင်တွေကလည်းရေဝေရေလဲဒေသထိန်းသိမ်းနိုင်ရေးအတွက်စိတ်မြေတော်ထဲမှာကျဉ်လည်ကျဆားနေကြတဲ့ဇီဝမျိုးစုံမျိုးကွဲတွေနဲ့သူတို့ရှင်တန်နေထိုင်ရာ Gaia စနစ်တွေအကြောင်းလေ့လာနေပါတယ်။1899ခုနှစ်ကတည်းကWeekend Fan စိတ်မြေတွေကိုစောင့်ရှောက်လာတဲ့ National Trust တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကဒီဒေတာကိုဝယ်ယူထားပါတယ် National Trust အဖွဲ့နဲ့အတူ Weekend Fan စိတ်မြေတော်တွေကိုထိန်းသိမ်းစောင့်ရှောက်နေတဲ့ AJ Digal ကတော့ဘေးပတ်ဝန်းကျင်ကရေဝတ်ဒေတာတွေကိုပါစိတ်မြေတွေအဖြစ်ပြောင်းလဲဖို့လုပ်ကိုင်နေပါတယ် Celebrating
wetlands they're an important place for nature there's so many species that rely on waterAnd at the same time it's a really
kind thing here ha တဘာဝပတ်ဝန်းကျင်အတွက်တိတ်အရေးကြီးပါတယ်ဇီဝမျိုးစုံမျိုးကွဲတွေလည်းဒီကရေတွေကိုအမိပြုနေကြရတာပါဒီနေရာကတိတ်စိတ်အေဂျင့်တွေအတွက်အလဲလာဖို့လည်းတိတ်ကောင်းပါတယ
်လွန်ခဲ့တဲ့25နှစ်အတွင်း Weekend Fan စိတ်မြေ area နှစ်ဆလောက်ကျေလာပြီး Cambridgeshire အစံနာအထိရောက်အောင်တိုးချဲ့ဖို့အစီအစဉ်ထားပါတယ်ကဘာတဝမိုင်ပေါင်းတိတ္တမလေးတန်ပတ်လည်အကျဲလောက်ရှိတဲ့စိတ်မြေတော်တွေဟာအမြဲစိန်တော်တွေထဲကာဗွန်ဓာတ်ငွေ့အစ50ကျော်စုဝင်နေကြောင်းကမ္ဘာတော်ရင်သရိတ်ဆန်ရန်မုံငွေအဖွဲ့ WWF ကပြောပါတယ်ကုလသမဂ္ဂသဘာဝပတ်ဝန်းကျင်အစည်းအဝေး UNEP ကလည်းစိတ်မြေတော်တွေကစုပ်ယူထားတဲ့ကာဗွန်ဓာတ်ပမာဏဟာကမ္ဘာတဝန်းကတောတောင်တွေကစုပ်ယူထားတဲ့ပမာဏရဲ့နှဆရှိတယ်လို့ပြောပါတယ
် And you get peat all around the world so there's peat inAfrica in the
Congo. ကမ္ဘာတဝမ်းမှာစိတ်မြေတော်တွေရှိကြပါတယ်။အာဖရိကမှာရောအရှေ့တောင်အာရှမှာပါ။ကာဗွန်ဓာတ်ငွေ့တန်ချိန်ပေါင်းများစွာကိုစုပ်ယူထိန်းသိမ်းထားတဲ့စိတ်မြေတော်တွေရှိကြတာပါ။ကာဗွန်ဓာတ်ငွေ့ကမြေထဲမှာခိုအောင်နေသည်ဖြင့်ကမ္ဘာကြီးပူနွေးလာစေတဲ့ဓာတ်ငွေ့တွေအဖြစ်လေးထုတဲ့ထွက်မလာကြပါဘူး။စိတ်မြေတွေကကာဗွန်ဓာတ်တွေကိုရေရှည်ထိန်းထားနိုင်တဲ့နေရာတွေပါ။ဒါပေမဲ့လည်းစိတ်မြေတွေကရေတွေကိုဖောက်ထုတ်လိုက်မယ်ဆိုရင်တော့တည့်ရွက်ခြောက်တွေကအမြန်ဆွေးမြေ့လာကြမှာပါ။စိတ်မြေတွေကကာဗွန်ဓာတ်ငွေတွေကိုနှစ်ပေါင်းထောင်နဲ့ချီပြီးတော့တူလောင်ထားပါတယ်။ဒါပေမဲ့သူတို့ကိုသွားပြီးတော့ဖြည့်ဆည်းတယ်ဆိုရင်တော့အဲ့ဒီထက်ကကာဗွန်ဓာတ်တွေလေထုထဲကိုရောက်ကုန်ပါလိမ့်မယ်
။ကမ္ဘာလူကြီးတိုးလာတာကြောင့်အင်အားမြေတိုးချက်ဖို့နဲ့မြေစီဩဇာကောင်းတဲ့အတွက်စိုက်ကျိုးရေးလုပ်ကိုင်ဖို့စိတ်မြေတော်တွေကိုလုပ်ငန်းရှင်တွေပို့ပြီးတော့မျက်စီကျလာတာပါ။ဒါပေမဲ့လည်း Weekend Fund မှာတော့တစ်ချိန်လုံးကစိတ်မြေဖြစ်ခဲ့ဖို့တဲ့စိုက်ပျိုးမြေတွေထဲရေသွေးပြီးတော့ရေဝတ်ဒေသတွေဖြစ်လာအောင်ဖန်တီးနေပါတယ
်။ Managing Weekend Fund although it's a nature reserve isn't really a case of just letting nature take over.
Weekend Fund ဟာတဘာဝအတန်ရှိနေတယ်ဆိုပေမဲ့သူ့ကိုစီမံခန့်ခွဲတဲ့နေရာမှာဇီဝမျိုးကွဲတွေကျင့်လည်ကျက်စားဖို့တင့်တော်တဲ့နေရာမျိုးဖြစ်လာအောင်အသက်နိုင်ဆုံးတတိထားလုပ်ကင်ပေးရပါတယ်။အပင်တွေတန်အောင်ရာသီအလိုက်ရှင်းလင်းပေးတာမျိုး Sound in Surin Lang, Nadugo, Pumu Sesson Nemo, Saini Dore, Jiri, Dunbe Damu, Loyabare.
Mong Nain Rijang, Yiji Shamurigo, Tain Tabida, Nubiaga, Sumbi Yizuri, Tabawa, Dan, Dancing Bira Bin, Siwam, Yugue Bonson, Jinle, Jessa, Nijare, Sing Yi Dida, Yiba Bongo, Lure Pobio, Tripumila Alo, Kulatam Gagale, Tipinari, Pinivare. စင်ရီဟာကမ္ဘာမျက်နှာပြင်ဧရိယာရဲ့၆ရာခိုင်နှုန်းလောက်သာရှိပေမဲ့လေဒီလိုရေဝတ်တင်တဲ့ဒေတာတွေမှာပေါက်ပွားကြတဲ့အပင်တွေအပါအဝင်စီးပွားမျိုးစုံမျိုးကွဲကလေးဆယ်ရာခိုင်နှုန်းအထိရှိပါတယ်။သို့တော်냐လဲအမြင်လာတဲ့တောတောင်တွေအပူပိုင်းတိုးကြီးတွေလို့ဒီလိုရေဝေကြီးလဲဒေတာတွေကတော့လူတွေသိပ်ပြီးတော့သတိမှုမှုမိကြတာကလည်းစိုးရင်စရာသိကောင်းလဲလို့ကျွမ်းကျစ်သူတွေကထောက်ပြပါတယ်။
They provide us with so much. They wetland.
Dilo Sami Dore, the Pier Pier Piokwe Matoa, Panangwe Yayo, Luda Yimine, Nangaye Yaba, Yinin Nyona Jabole, Kula Tham Gaga, Yiriji Taitonira Piapare, Jama Nanglawa
Uruyadine Nagawa season go, Nanga in Sub Bigger Piapare, Viga Nis and Ninin Yaba and Himabada season ago, Subbido Atan Limpi Nibare, Dorashin in the National View in Mabango, Saida Saturgene, Champagne, so ye. ကျွန်တော်တို့ကို email ကဖြစ်ဖြစ်Facebook ကဖြစ်ဖြစ်တစ်ဆင့်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မောင်ကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ရှစ်တောင်အရှနိုင်ငံတွေမှာနိုင်ငံရေးအမြင်ကိုထုတ်ဖော်လို့ဖိနှိပ်အရေးယူခံရတဲ့လွှတ်တော်အမတ်တွေရဲ့အခြေအနေဟာ2022ခုနှစ်မှာပိုဆိုးလာနေတယ်လို့အာဆီယံပါလီမန်အမတ်များအဖွဲ့ APH ကပြောလိုက်ပါတယ်မြန်မာနိုင်ငံမှာအပါအဝင်အရှိတောင်အာရှမှာလက်ရှိဖမ်းဆီးခံထားရတဲ့လွှတ်တော်အမတ်26ငါးယောက်ရှိပြီးတော့86လျောက်ကမြန်မာနိုင်ငံကဖြစ်ကြောင်းနဲ့ဖိလစ်ပိုင်ကတယောက်ဖြစ်တာကိုလည်းမိမောင်းထိုးပြထားပါတယ်ထိုင်းကမ္ဘောဒီးယားမလေးရှားနဲ့ဖိလစ်ပိုင်တို့မှာအတိုက်အခံအမတ်တွေကိုအစိုးရကနိုင်ငံရေးပုံမှန်တွေတက်ပြီးတော့အရေးယူနေတဲ့ကိစ္စတစ်ခုကိုလည်းအစီရင်ခံစာမှာဖော်ပြ
ိုင်မာအားကောင်းမှုကိုထင်ဟပ်တာမို့ဒီလိုလွတ်တော်ကိုယ်စားလှယ်တွေအပေါ်စိတ်ပိုင်းရုပ်ပိုင်းဆိုင်ရာဖိနှိပ်မှုတွေပိုများလာတာဟာလုံးဝလက်ခံနိုင်ကြမရှိဘူးလို့ ABHR ဥက္ကဋ္ဌအင်ဒိုနီးရှားအောက်လွှတ်တော်အမတ်မာစီဘာဒန်စ်ကပြောကြားခဲ့ပါတယ်ရုရှားကာကွယ်ရေးဝန်ကြီးဆာဂေရှိုင်ဂူဟာယူကရိန်းနိုင်ငံတဲကရုရှားတပ်တွေကိုတွားရောက်အားပေးခဲ့တယ်လို့ရုရှားကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒေါနက်စ်ဒေသတောင်ပိုင်းကစစ်စခန်းတစ်ခုကိုတွားရောက်စစ်ဆေးခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးကကြေညာချက်ထုတ်ခဲ့ပါတယ်။ဝန်ကြီးဌာနထုတ်ပြန်တဲ့ဗီဒီယိုထဲမှာရှေ့တန်းစစ်မျက်နှာပြင်မှာစစ်တိုက်နေတဲ့ရုရှားစစ်သည်တွေကိုဝန်ကြီးရှိုင်ဂူစုတိုက်စိတ်တွေချီးမြှင့်နေတာတွေ့ရပါတယ်။တချိန်တည်းမှာပဲဒွန်ဘတ်ဒေသတွေကဘာဂမှုမျိုးနဲ့မျိုးတဝိုက်ကိုတိုက်ပွဲတွေဒီကနေ့စနေနေ့မှာလည်းဆက်လက်ပြင်းထန်နေတယ်လို့ဗြိတိန်ကာကွယ်ရေးဌာနကပြောပါရယ်ရုရှားတပ်တွေစစ်မျက်နှာပြင်၃ခုကနေတိုက်ခိုက်နေတဲ့ဘာဂမှုမျိုးကြမသွားအောင်ခုခံနေတဲ့ယူကရိန်းတပ်တွေကိုအထူးတပ်ဖွဲ့တွေနဲ့အားဖြည့်ထားတယ်လို့ဒီဗြိတိန်ထောက်လန်းရေးသတင်းအချက်အလက်တွေကိုဗြိတိန်ကာကွယ်ရေးဝန်ကြီးဌာနရဲ့ Twitter ပေါ်မှာဒီကနေ့ဖော်ပြပါရယ်အီရန်နိုင်ငံမှာတော့နျူကလ ியர் လက်နက်ထုတ်လုပ်နိုင်တဲ့အဆင့်နီးပါးတန့်စင်ထားတဲ့ယူရေနီယံတွေတွေ့ရှိခဲ့ပြီးတဲ့နောက်မှာအီရန်သမ္မတIbrahim Raisi အပြင်တခြားတာဝန်ရှိသူတွေနဲ့တွေ့ဆုံနိုင်မှုအတွက်နိုင်ငံတကာအမှုမျိုးစွမ်းအင်အေဂျင်စီ IAEA ရဲ့အကြီးအကဲ Rafael Grossi အီရန်နိုင်ငံမှာရောက်နေပါတယ်။ Iran ရဲ့နျူကလ ியர் အရေးကိစ္စတွေမှာ IAEA နဲ့ပုံပြီးတော့တိုင်တန်ပင်ပင်လှုပ်အောင်တိုက်တွန်းဖို့အကြီးအကဲ Grossi နှစ်ရက်ခီးစဉ်နဲ့ရောက်နေတာဖြစ်ပါရဲ့ရှင်
။တရင်ချင်းရုပ်ကိုမတ်စုမြမွန်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကအလိမ္မာဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helen Korea နဲ့ TM1 တို့ဖြစ်ပါတယ်။View American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 ထိလိုင်းလိုမီတာ 19.25 30နဲ့လိုင်းလက်မီတာ 190 လို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါလိမ့်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.